Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်မေလ25ရက်ဗုဒ္ဓနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30 နဲ့ 50 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိမ်းကြည့်နေမှာပါ။အာဖဂန်နစ္စတန်ကတာလီဘန်ဖွဲ့မှခေါင်းဆောင်ဖြစ်သူကိုခန့်ထားလိုက်ပါပြီ။ရုရှားကကျင်းချထားတဲ့ယူကရိန်းမျိုးသမီးရဟတ်ရမှုတူဦးကိုပြန်လွှတ်ပေးလိုက်ပါပြီ။ဟိုချုံမူကြီးမေအောင်လိုင်းရထိုင်းနိုင်ငံသုံးဝက်ကြာခီးစဉ်ဖြစ်ထိုင်းနိုင်ငံမှာရောက်ရှိနေပါတယ်။ဒီသတင်းတွေပေါ်ပြီးတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ပေါ်မှာတွေ့တဲ့ allowance ဆက်နှလောင်းနဲ့ဒီအပေါ်မှာတွေ့တဲ့ဒီတန်ညာရတဲ့လူမင်းကအဲထုတ်လာတာဒါပဲရှိတယ်ဘာမှတော့ရှာဖွေတာပေါ်တာဘာမှမရှိပါဘူးအဲ့နေရာကျွန်တော်ဒီမနေ့တက်ရောက်ခဲ့တယ
်ဖာကန်တောက်တွင်းမြေပြုံမှုတွင်လူသေဆုံးမှုတွေရှိခဲ့တဲ့နောက်ဆုံးချက်အနေကိုကိုယ်တိုင်သွားကြည့်ရှုခဲ့တဲ့ဒေသခံသူပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံသားရဲ့ဝန်ကြီးနဲ့ကုလအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်တို့တွေ့ဆုံဆွေးနွေးကြတဲ့အကြောင်းကျူးကျော်နေထိုင်မှုပြဿနာနဲ့အမေရိကန်သမ္မတရဲ့ဟီရိုရှိမာမြို့ကိုတွားရောက်မဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
။အာဖဂန်နစ္စတန်ကတာလီဘန်ဖွဲ့ကောင်းဆောင်မူလာအက်တာမန်ဆူတည်ဆုံသွားပြီးတဲ့နောက်မော်လာဝီဟိုင်ဘတ်တူလာအာကွန်ဒဇရာကိုဖွဲ့ရဲ့ကောင်းဆောင်အဖြစ်ခန့်အပ်လိုက်ပြီးလို့တာလီဘန်တွေကကြေညာပါတယ်။မန်ဆူဟာပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ဝေထင်တုံးလေးရင်နဲ့တိုက်ခိုက်မှုအတွင်တည်ဆုံသွားတယ်ဆိုတာကိုလည်းဘက်စတိုဘာသာနဲ့ဒီကနေ့ထုတ်ပြန်ကြမှာတာလီဘန်တွေကတရားဝင်အတည်ပြုထားပါတယ်။ရှူရာလို့ခေါ်တဲ့အမြင့်ဆုံးကောင်စီမှာတင်ကြီးတညွတ်တဲ့သဘောတူညီပြီးတဲ့နောက်မော်လာဝီဟိုက်ဘတ်တူလာအခွန်ဇာဒါကိုအစ္စလာမစ်အမေရိကတာလီဘန်ဖွဲ့ရဲ့ခေါင်းဆောင်တဲ့အဖြစ်ခန့်လိုက်တဲ့အကြောင်းရှူရာဖွဲ့ဝင်အားလုံးကသူ့ကိုတစ္ဆာခံမယ်လို့ကြေညာကြတဲ့အကြောင်းတာလီဘန်ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မန်ဆူဟာအာဖဂန်ငြိမ်းချမ်းရေးနဲ့ပြည်လည်တင်ပြည်ရေးကြိုးပမ်းမှုတွေကိုတားဆီးပိတ်ဆို့နေတဲ့အတွက်တုံ့တင်လိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့မှာအတည်ပြုပါတယ်။အခုတာလီဘန်ခေါင်းဆောင်တွေဟာနာမည်ဆိုးနဲ့ကြော်ကြားတဲ့ဟက်ကန်နီအကြမ်းဖက်ဝါဒီကွန်ရက်အဖွဲ့ရဲ့ခေါင်းဆောင်ရှီရဂျူဒင်ဟက်ကန်နီနဲ့အတူမန်ဆူရဲ့လက်ထောက်တူအဖြစ်လုပ်ခဲ့သူပါ။ဟက်ကန်နီကလက်ထောက်ဖြစ်ဆက်ရှိနေဆဲဖြစ်ပြီးတာလီဘန်ဖွဲ့ကိုထူထောင်သူမူလာယာခုပြက်တားဖြစ်သူကိုတော့တာလီဘန်ခေါင်းဆောင်တွေရဲ့ဒုတိယလက်ထောက်အဖြစ်ခန့်အပ်ခဲ့ပါတယ်။
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာဒီကနေ့နောက်ပိုင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးတဲ့အခါအမေရိကန်စစ်အခြေစိုက်စခန်းတွေကအလုတ်သမားတွေကျူးလွန်တဲ့ရာဇဝတ်မှုတွေကိစ္စပြောဆိုမယ်လို့နှစ်ဖက်စလုံးကအစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ထိပ်သီးအစည်းအဝေးမတိုင်ခင်ခေါင်းဆောင်တို့ဆွေးနွေးကြမှာပါ။အမေရိကန်မရိန်းတပ်ဖွဲ့ဝင်တဦးကိုပြီးခဲ့တဲ့ကြာရပင်းနေ့မှာဂျပန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကိစ္စဟာနှစ်နိုင်ငံဆွေးနွေးပွဲထဲမှာထည့်သွင်းပြောဆိုရတဲ့ကိစ္စတစ်ခုဖြစ်လာနေတာပါ။ဧပြီလ28ရက်နေ့ကပျောက်ဆုံးသွားတဲ့အသက်20အရွယ်ဂျပန်အမျိုးသမီးတဦးရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့သတင်းဘက်ကပြန်တွေ့ပြီးတဲ့နောက်ဒါနဲ့ဆက်ဆက်ပြီးတော့အမေရိကန်မရိန်းတပ်ဖွဲ့ဝင်ကိုဖမ်းဆီးလိုက်တာပါ။အခုအမျိုးသမီးငယ်ရဲ့ဖိအားကြောင့်1995ခုနှစ်ကအိုကီနာဝါကျွန်းအမေရိကန်စစ်အခြေစိုက်စခန်းကတပ်ဖွဲ့ဝင်တွေဂျပန်ကျောင်းသူလေးတွေကိုအဓမ္မပြုကျင့်ခဲ့တဲ့ဖိအားနဲ့ပတ်သက်ပြီးအမရစရာတွေတကြော့ပြန်ပေါ်လာပါတယ်။အဲ့ဒီတုန်းကအမေရိကန်စစ်အခြေစိုက်စခန်းတွေကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်။အခုရာဇဝတ်မှုဖြစ်ရကြောင်းအမေရိကန်မရိန်းတပ်ဖွဲ့လေတပ်အခြေစိုက်စခန်းတစ်ခုကိုအိုကီနာဝါကျွန်းမကြီးရဲ့တခြားနေရာတစ်ခုစီရွှေ့ပြောင်းရေးမစ္စတာအာဘေတွန်းအားပေးနေတဲ့ကိစ္စနောက်ထပ်နောက်နေသွားနိုင်ပါတယ်။အဲ့ဒီလိုရွှေ့ပြောင်းမဲ့ကိစ္စကိုလည်းဒေသတွေမှာအကြီးအကျယ်ကန့်ကွက်နေကြတာဖြစ်ပါတယ်။
ဗီယက်နမ်နိုင်ငံသုံးဝက်ကြာခီးစဉ်တွင်လူငယ်တွေနဲ့ပြောဆိုဆွေးနွေးတာကနေဗီယက်နမ်နိုင်ငံရဲ့အနာဂတ်အပေါ်အကောင်းမြင်လာစေတယ်လို့အမေရိကန်သမ္မတဘရက်ကိုဘာမားကပြောလိုက်ပါတယ်။ဟိုချီမင်းမြို့တော်မှာသမ္မတဩဘားမားနဲ့ဗီယက်နမ်လူငယ်တွေအကြားမေးမြန်းဆွေးနွေးခန်းတစ်ခုကိုဒီကနေ့လုပ်ခဲ့ပြီးသူ့ရဲ့ကိုယ်ပိုင်တွေ့ကြုံတစ်ခုကိုလည်းသမ္မတဩဘားမားကထူးထူးခြားခြားထည့်ပြောသွားပါတယ်။သူဟာလူငယ်ဘဝတုန်းကတိတ်ကြီး၄နှစ်လှတာမဟုတ်ဘူးလို့သမ္မတဩဘားမားကပြောပါတယ်။အခြေတော်အခြားလူငယ်ခေါင်းဆောင် YC လေးအစီအစဉ်မှာပါဝင်တဲ့လူငယ်800လောက်ကိုသမ္မတဩဘားမားကမိန့်ခွန်းပြောတာပါ။လူငယ်တွေကအမေရိကန်လမ်းတွေကိုဝေရင်အာရဘာယာအမတ်တက်ရဲ့အော်ဟစ်လက်ခုပ်တီးပြီးတော့သမရောက်ကိုကျူးဆူကြပါတယ်။ YC လီအစီအစဉ်ဟာသမရောက်ဥပမာစပြီးထမှတ်ပေးခဲ့တဲ့အစီအစဉ်တစ်ခုဖြစ်ပြီး2013ခုနှစ်ကစတင်တာပါ။အရှိတောင်ရှာဒေသမှာခေါင်းဆောင်မှုဖွံ့ဖြိုးတိုးတက်ရေးနဲ့အပြန်အလှန်ထိတ်ဆက်ဆက်သွယ်ရေးတွေအားကောင်းအောင်လုပ်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။သူ့လူငယ်ဘဝတစ်စီတစ်ပိုင်းကိုအရှိတောင်ရှာနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာစတင်ခဲ့ပြီးဒီဒေသဟာသူ့ကိုပုံဖော်ပေးခဲ့တယ်လို့သမရောက်ဥပမာကစပြောပါတယ်။တက်ရောက်လာတဲ့အထက်ကလူငယ်တစ်ယောက်ကတကယ်ကောင်းဆောင်တယောက်ဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာအကြံပေးဖို့သမရဥပမာကိုမေးပါတယ်။အခုတက်လာတဲ့လူငယ်တွေဟာသူအဲ့ဒီအရွယ်တုန်းကရှိခဲ့တဲ့အခြေအနေထက်ပိုပြီးတော့ကောင်းကောင်းပြင်ဆင်ထားဖို့စနစ်တကျရှိပုံရပါတယ်လို့သမရဥပမာကပြန်ဖြေပါတယ်။သူတို့ကဆိုရင်စားလဲသိမလို့ဘတ်စကတ်ဘောကစားတာနဲ့မိန်းကလေးတွေကိုပိုစိတ်ဝင်စားပြီးအမြဲတမ်းအလေးနဲ့ရှိနေကြတာမဟုတ်ဘူးလို့သမရဥပမာကပြောသွားပါတယ်။
ရုရှားကဖန်ထားတဲ့ယူကရိန်းလေယာဉ်မှူးတဦးပြန်လွတ်လာပါပြီ။နာဒီယာရှက်ချင်ကိုဟာရုရှားအကျဉ်းထောင်တစ်ခုမှာနည်းနည်းလေးပါအကျဉ်းချခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ Kiev မြို့တော်ကိုပြန်ရောက်သွားပါပြီ။ရုရှားနဲ့ယူကရိန်းကြားအကျဉ်းသားလဲလှယ်ရေးဖြစ်ပုံရတဲ့အစည်းအဝေးတစ်ခုရဲ့တစိက်တစ်ပိုင်းအဖြစ်အသက်35နှစ်အရွယ်ကြီးတက်ရဟတ်ယင်မှူးရှက်ချင်ကိုပြန်လွတ်လာတာပါ။ရုရှားစစ်သား2ဦးလို့ဆိုသူတွေကတော့ဒီကနေ့အစောပိုင်းကပဲယူကရိန်းနိုင်ငံကနေပြန်ထွက်သွားပြီလို့ယူကရိန်းအစိုးရအဖွဲ့တာဝန်ရှိသူတဦးကပြောပါရယ်။ယူကရိန်းအရှေ့ပိုင်းမှာအသက်ခံလိုက်ရတဲ့ရုရှားသတင်းထောင်2ဦးရဲ့စနီးတွေကယူကရိန်းလေယာဉ်မှူးကိုပြန်လွတ်ပေးဖို့သူ့ကိုအသနာခံတင်ပြခဲ့ကြတာလို့ရုရှားသမ္မတဗလာဒီယာမီယာပူတင်ကဒီကနေ့မှပဲပြောပါရယ်။ယူကရိန်းအမျိုးသမီးလေယာဉ်မှူးကိုပြန်လွတ်ပေးလိုက်တာကနေယူကရိန်းပဋိပက္ခမှာတင်းမာမှုရောကြရေးနဲ့နောက်ထပ်အသက်ဆုံးရှုံးတာတွေမဖြစ်အောင်အထောက်အကူဖြစ်စေမယ်လို့သူမျှော်လင့်တဲ့အကြောင်းရုံးမြင့်တန်ကြားကနေမစ္စတာပူတင်ကပြောပါရယ်။ယူကရိန်းအရှေ့ပိုင်းမှာအမြောက်နဲ့ပြစ်ခတ်တိုက်ခိုက်မှုအတွင်းသတင်းထောင်အုပ်တည်ဆုံရမှုအတွက်အပြစ်ရှိတယ်ဆိုပြီးတော့ရုရှားတရားရုံးတစ်ခုကနေရှက်ချင်ကိုကိုထောင်ဒဏ်22နှစ်ချမှတ်ခဲ့တာပါ။အဲ့ဒီအချိန်ကရုရှားကြောထောင်နောက်ခံပေးထားတဲ့ခွဲထက်ရေးဝါဒီတပုံတွေနဲ့ယူကရိန်းအစိုးရတပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်နေခဲ့တာပါ။သူ့ပေါ်ဆွဆွဲချက်တွေကိုရှက်ချင်ကိုကညင်ခဲ့ပြီးသူ့ကိုအကျဉ်းချထားတဲ့ကိစ္စကန့်ကွက်တဲ့အနေနဲ့အချိန်အတော်များများအစာငတ်ခံဆန္ဒပြခဲ့ပါရဲ့ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေကနေဗိုလ်တူညဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လုပ်နေပါတယ်။တမ္ပတော်ကောက်ရဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တမ္ပတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ထိုင်းနိုင်ငံမှာရောက်သွားပြီလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။ထိုင်းဘရင်တမ္ပတော်ကောက်ရဲဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်ပိုင်းခေါတီရော်ရဲ့ဖိတ်ကြားချက်နဲ့တွေ့ရလို့ဆိုပါတယ်။ခရီးစဉ်ဗနရဲကြမယ်ဆိုတာအဲ့ဒီသတင်းထဲမှာဖော်ပြမထားပေမဲ့ပြည်တွင်းနဲ့ဒေသတွင်းကတခြားသတင်းတွေမှာတော့တုံးရကြမယ်လို့ဖော်ပြကြပါတယ်။ခရီးစဉ်တွင်ထိုင်းနိုင်ငံအစိုးရနဲ့ထိုင်းဘရင်တမ္ပတော်တို့ကအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ဗိုလ်ချုပ်မှုကြီးရဲ့ Facebook စာမျက်နှာသတင်းမှာဖော်ပြပါရယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာထိုင်းဘရင်အတိုင်ပင်ခံကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းဖရမ်တင်ဆူလွန်နွန်ဒါနဲ့ယင်းဤခင်မင်ပြီးဗိုလ်ချုပ်ကြီးဟောင်းဖရမ်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတားအဖြစ်မွေးစားထားတယ်လို့သတင်းတွေမှာရေးသားဖော်ပြကြတာတွေရှိပါရယ်ဒီတော့တွင်မှာပဲအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေရဲ့နှစ်စဉ်အစည်းအဝေးတက်ကိုလက်ရှိအာဆီယံလက်ကျောက်ဥက္ကဋ္ဌလာအိုနိုင်ငံဗီယန်ချင်းမြို့တော်မှာဒီကနေ့ကျင်းပပါရယ်ဒေသရင်းလုံခြုံရေးမှာရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုအခုအစည်းအဝေးမှာအဓိကဆွေးနွေးကြမယ်လို့ခန့်မှန်းကြပါရယ်ဒါအပြင်တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စကလည်းအဓိကဆွေးနွေးမယ့်အကြောင်းအရာတွေပါမယ်လို့ခန့်မှန်းကြပါတယ်
။ Greece နိုင်ငံရဲ့ကျွေးမီအပေးယူကိစ္စနဲ့ပတ်သက်လို့နောက်ဆုံးအကျိုးတွေဖြေလျှော့ပေးမယ့်အရေး Belgium နိုင်ငံ Brussels မြို့မှာအင်္ဂါနေ့ညကနိုင်ရီနဲ့ချီကြအောင်ဆွေးနွေးပြီးတဲ့နောက်အဓိကအခက်အခဲကိုကျော်လွှားလိုက်နိုင်ပြီလို့ဥရောပငွေကြေးသုံးနိုင်ငံများဖဏာရေးဝန်ကြီးတွေကပြောပါတယ်။နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကနောက်ထပ်ချပေးမယ့်ငွေကြေးရံပုံငွေရဲ့သတ်မှတ်ချက်တစ်ခုအဖြစ် Greece ရဲ့ကျွေးမီဝန်ထုပ်ဝန်ပုဂ္ဂိုလ်ဖြေလျှော့ပေးဖို့ IMF ကတောင်းဆိုလိုက်တာပါ။မကြသေးခင်ကလုပ်တဲ့ပြုပြင်ပြောင်းလဲရေးတွေအပေါ်ဥရောပသမဂ္ဂ EU ကအတည်ပြုပေးပြီးတဲ့နောက်ချင်းငွေ 17.4 ဘီလီယံဒေါ်လာထဲကပထမအရစ်ကိုဇွန်လမှာ Greece နေနဲ့ရမှာပါ။ဒါဟာဖြင့်6နှစ်ကြာစီးပွားရေးအကျပ်ဆိုင်နေတဲ့ Greece နိုင်ငံအတွက်အခုနောက်ဆုံးရမယ့်ချင်းငွေဖြစ်ပါတယ်။စီးပွားရေးအကျပ်တဲကြောင့် Greece နိုင်ငံကပေးရမယ့်အကျွေးဟာပြည်ရင်းထုတ်ကုန်တန်ဖိုး GDP ရဲ့180ရာခိုင်နှုန်းလောက်ရှိနေပါတယ်။Greece ရဲ့ကျွေးမီပြဿနာကိုဆက်ပြီးထိန်းထားနိုင်မှုဆိုတာအားလုံးကအသေးမှတ်ပြုလက်ခံလိုက်ပြီလို့ IMF ရဲ့ဥရောပညွှန်ကြားရေးမှူး Paul Thompson ကအင်္ဂါနေ့ကပြောပါရယ်အထက်အဖြစ် Eurozone ရဲ့အင်အားကြီးနိုင်ငံဖြစ်တဲ့ Germany ကတိထက်မကပိုးပြီးချိုးချံကြွတာဖို့ဆက်လိုက်တောင်းဆိုနေတယ်လို့ဒီငွေကြေးထောက်ပံ့မှုမလိုအပ်ဘူးလို့ပြောဆိုနေတာကြောင့်အတိုက်အခံလုပ်ပြီးမှခက်ခဲတဲ့နိုင်ငံရေးသဘောတူညီမှုကိုရရှိလိုက်တာဖြစ်ပါရယ
်အင်ဒိုနီးရှားနိုင်ငံကဆေးရွက်ကြီးစိုက်ခင်းတွေမှာနိုင်ငံပေါင်းများစွာကြောင့်လှုပ်လှုပ်ရှားရှားတဲ့ထောင်ပေါင်းများစွာသောအင်ဒိုနီးရှားကလေးငယ်တွေဟာအလုပ်ချိန်ပြီးတဲ့အခါမှာတော့မူဝေဒာ၊ကောင်းကိုက်တာ၊အော်ဂလီစန်တာ၊ပြုတ်အန်တာစတဲ့ဝေဒနာတွေကိုခံစားကြရပါတယ်။အင်ဒိုနီးရှားနိုင်ငံကဆွေရကြီးစိုက်ခင်းတွေမှာလုကင်နေကြရတဲ့ကလေးလူသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးလူ့ခွင့်ရေးစောင့်ကြည့်လည်လာရေးအဖွဲ့ HRW ကပြုစုပြီးတော့ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ထဲမှာအဲဒီလိုဖော်ပြထားတာပါ။ The harvest is in my blood. အင်ဒိုနီးရှားဆွေရကြီးစိုက်လုပ်ငန်းခွင်မှာအန်ဒရီဂျိုနီယာသည့်ကလေးလူသားများဆိုတဲ့အစီအစဉ်ခံစားအတွက်အသက်၈နှစ်ကနေ18နှစ်အရွယ်အထိကလေးငယ်ရာပေါင်းများစွာကို HRW အဖွဲ့ကတွေ့ဆုံမေးမြန်းခဲ့ပါတယ်။အဲ့ဒီကလေးတွေဟာအရေအတွက်၅သိန်းလောက်ရှိတဲ့ဆေးရွက်ကြီးစိုက်ခင်းတွေမှာလုပ်ကိုင်နေကြတာပါ။အန်ဒရယ်ဖြစ်စီတဲ့ဓာတုပစ္စည်းတွေရှိတဲ့ပတ်ဝန်းကျင်မြို့အပါအဝင်ဘေးအန္တရာယ်ရှိတဲ့လုပ်ငန်းခွင်တွေမှာအသက်၁၈နှစ်အောက်ကလေးငယ်တွေအလုပ်လုပ်ခွင့်ကန့်သက်ထားတဲ့ဥပဒေအင်ဒိုနီးရှားနိုင်ငံမှာပြဋ္ဌာန်းထားတဲ့ကြားကပဲအခုလိုလုပ်ကိုင်နေကြတာဖြစ်ပါတယ်။ကလေးငယ်တွေဟာဆေးရွက်ကြီးတွေကိုလက်ပလာနဲ့ကင်တွယ်ကြရတာကြောင့် ဆေးရွက်ကြီးအစိမ်းကြောင့်ဖြစ်တဲ့မကျန်းမာမှုလို့ခေါ်တဲ့နီကိုတင်အစိတ်တင်တဲ့အန်ဒရီကိုရင်ဆိုင်ကြရတာပါသူတို့ရဲ့အရေးပြားတွေကနေတဆင့်နီကိုတင်ဓာတ်ကခန္ဓာကိုယ်ထဲဝင်သွားတာပါဒါအပြင်ပိုးသက်ဆေးတွေနဲ့ထိတွေ့ရတာကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေကင်ဆာစိတ်ကြရောဂါနဲ့အာယုံကြောပစ္စည်းတွေရောဂါတွေလို့ဆိုးရွားတဲ့နာတာရှည်ကျန်းမာရေးအခြေအနေတွေနဲ့ရင်ဆိုင်ရမယ်နောက်ထပ်အန်ဒရီလည်းရှိနေတယ်လို့ HRW အဖွဲ့ကပြောပါတယ်
တရုတ်နိုင်ငံမှာတဘောထားကွဲလဲသူတွေကိုကွန်မြူနစ်ပါတီကနှိမ်နှင်းဖြိုခွဲမှုအတွင်းအကျဉ်းချခံထားရတဲ့ထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူတို့ဟာအစာငတ်ခံဆန္ဒပြနေတာ၃ရက်ရှိသွားပြီလို့သူမိသားစုကပြောပါရယ်အသက်၄၉နှစ်အရွယ်ဂေါဖင်ရှုံးဟာပြီးခဲ့တဲ့နှစ်ကထောင်ဒဏ်၆နှစ်ချခံရထားရတာပါဆင်ဆာလုတ်တီးဖြတ်တာကိုကန့်ကွက်ပြီးတရုတ်နိုင်ငံတောင်ပိုင်းက Liberal သတင်းစာတစ်စောင်ရဲ့ရုံးချုပ်ရှေ့မှာ၂၀၁၅ခုနှစ်ကလုတ်တဲ့ဆန္ဒပြပွဲမှာပါဝင်ပြီးတဲ့နောက်ဖမ်းဆီးထောင်ချခံရတာဖြစ်ပါရယ်
ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူရဲ့အစိုးရအဖွဲ့မှကာကွယ်ရေးဝန်ကြီးဖြစ်လက်ရအစွန်းရောက်လွှတ်တော်မှအာဗိုက်ဒေါ်လီဘာမန်တာဝန်ထမ်းဆောင်သွားမှာဖြစ်တဲ့ကြောင်းလီဘာမန်ရဲ့ပြောခွင့်ရကဗိုလ်တူးနေမှာကြေညာပါတယ်။နိုင်ငံခြားရေးဝန်ကြီးအောင်ဖြစ်တဲ့လီဘာမန်ရဲ့ယေဇရေဘိုက်တနုပါတီနဲ့နေတန်ယာဟူရဲ့လီခွတ်ပါတီတို့ညွန်ပေါင်းဆွေးနွေးတဲ့ဖွဲ့စည်းမယ်လို့ဒီကနေ့နောက်ပိုင်းမှာပါတီနဲ့သဘောတူလက်မှတ်ရေးထိုးကြမယ်လို့လည်းခန့်မှန်းရပါတယ်။လီဘာမန်ဟာပြဿနာဖြစ်တဲ့အပြောအဆိုရှိသူဖြစ်လူသိများပါတယ်။လက်တလောလုတ်သွားတဲ့လူတွေမြန်မြန်ကန်တခုမှသူသာကာဝေးဝင်ကြီးဖြစ်မယ်ဆိုရင်2014ခုနှစ်ကတည်ဆုံသွားတဲ့အစ္စရေးစစ်သား2ယောက်နဲ့နေဇက်ဖြတ်အရသား2ယောက်တို့ရဲ့အလောင်းတွေကို48နာရီအတွင်းပြန်ပို့ဖို့ဂါဇာကမ်းမြောင်ဒေသကဟာမတ်အဖွဲ့ဝင်ကြီးချုပ်အစ္စမေးဟာနီယာကိုရာဇသံပေးမှာဖြစ်ပြီးပြန်မပို့ဘူးဆိုရင်တော့ခင်ဗျားတည်ရမယ်ဒါမှမဟုတ်ရင်လည်းအနည်းဆုံးတင်းကြိုက်မှာမြေနေရာရှာထားပြီးတော့ဆိုပြီးတော့ပြောထားဘူးပါတယ်အီရန်နိုင်ငံဖာလူဂျာမြို့ကို IS အစွန်းရောက်တွေလက်ထဲကနေပြန်သိမ်းနိုင်ဖို့ရှိရပြည်သူစစ်တွေရဲ့ကြိုတော်နောက်ခံတဲ့ထိုးစစ်ဆင်တဲ့ရွေတပ်ဖွဲ့တွေဟာဗက်ပေါင်းစုံထိုးစစ်ကိုအပြင်းထန်ခုခံတာနဲ့ကြုံနေကြရပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကုတ္တိုလ်သိန်းနဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေရဲ့အလပအရင်ဦးဆုံးတော့အမေရိကန်သမ္မတရဲ့ဟီရိုရှိမာမြို့တွားရောက်မယ့်အကြောင်းကိုနားဆင်ရပါမယ်။ဒီကနေ့ပဲဂျပန်နိုင်ငံကိုရောက်ရှိသွားတဲ့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ဟီရိုရှိမာမြို့ကိုတွားရောက်မယ့်အလပခီးစဉ်ဟာလူတွေရဲ့နာကျင်ချက်တွေကိုဖြေလျှော့ပေးနိုင်လိမ့်မယ်လို့အနုမြူဘုံတန်ခန်းစားကြရသူတွေရဲ့ဟီရိုရှိမာမြို့ကန်သူတွေမျှော်လင့်နေကြပါတယ်။အနုမြူဘုံပထမဦးဆုံးကျဲခဲ့တဲ့နေရာကိုပထမဦးဆုံးအမေရိကန်သမ္မတတဦးရဲ့အလဲပတ်ခီးစဉ်ဖြစ်သမ္မတအိုဘားမားတွားရောက်မှာဖြစ်ပေမဲ့တောင်းပန်စကားပြောမှာမဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။သမ္မတအိုဘားမားရဲ့ဟီရိုရှိမာခီးစဉ်အကြောင်းရိုက်တာသတင်းဆောင်ပါကိုတော့နန်းလောင်ကပြောပြပေးမှာပါရှင်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအတူတွားရောက်မဲ့ဟီရိုရှိမာခီးစဉ်အတွင်းမင်းခွန်ပြောရမှာတော့အမေရိကန်ရဲ့အနုမြူဘုံကျဲခဲ့တဲ့လုပ်ရည်နဲ့ပတ်သက်လို့သမ္မတဥပမာကထည့်သွင်းပြောဆိုလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။1945ခုနှစ်ဩဂုတ်လ6ရက်နေ့ဟီရိုရှိမာမြို့ပေါ်အနုမြူဘုံကျဲချခဲ့ရမှာလူထောင်နဲ့ချီချက်ချင်းတေဆုံသွားခဲ့တယ်လို့နှစ်ကုန်မိုင်လောက်မှာတော့လူပေါင်း3,400လောက်တေဆုံခဲ့ရပါတယ်။ဒီနောက်နာဂါဆာကီမြို့ကိုဩဂုတ်လ9ရက်နေ့မှာဘုံကျဲခဲ့ပြီး6ရက်အကြာမှာပဲဂျပန်တို့ကလက်နက်ချခဲ့ကြတာပါ။ဟီရိုရှိမာအနုမြူဘုံတန်ကနေအသက်မသေးကျန်ရစ်ခဲ့တဲ့အသက်88နှစ်အရွယ်ချီဆာကိုတာကီယိုကာကတော့အမေရိကန်သမ္မတတူရဲ့ပထမဆုံးခရီးစဉ်ကိုကြိုဆိုတယ်လို့ခုလိုပြောပါတယ်
။ခီတေကူဒါဆာရတူကိုတော့တဲ့နေ
ဥပမာလာတာကျမတို့ဂျင်းနဲ့တဲ့စစ်ကြီးနောက်ပိုင်းဒီကိုအမေရိကန်သမ္မတပထမဆုံးချိန်အဖြစ်အလဲပတ်လာတာကြောင့်ဒီမှာစစ်မှန်တဲ့ငြိမ်းချမ်းရေးရှိနေတယ်ဆိုတာကိုအမှတ်ရနေတော့မှာပါ။
စစ်ပွဲကိုအဆုံးသတ်ဖို့အမေရိကန်နဲ့ဂျပန်တို့ရဲ့အသက်တွေနောက်ထပ်မဆုံးရှုံးစေဖို့ဘုံကျဲဖို့လိုအပ်တယ်ဆိုပြီးအမေရိကန်အတော်များများကထင်မြင်နေပေမဲ့တမိုင်းပညာရှင်တွေကတော့ဒီအပေါ်မေးခွန်းထုတ်နေကြပါတယ်။ဂျပန်အများစုကတော့ဒီလောက်ရက်ကိုတရားမျှတမှုမရှိဘူးဆိုပြီးယုံကြည်သူတွေလည်းရှိပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကတော့ဒီအဖြစ်အပျက်အတွက်သမ္မတဥပမာကတောင်းပန်မှာမဟုတ်ဘူးလို့ပြောဆိုထားတာပါ။ချီဆာကိုတာကီယိုကာကတော့ခုလိုပြောပါတယ်။
謝罪の言葉はいらない
と思います。どうも無理と言ってまで。ဖြစ်ပြီးသားကိစ္စနောက်ပြန်လဲလို့လည်းမရဘူးလေ。အတိတ်ကဖြစ်ရက်ကိုတမိုင်းအဖြစ်သတိတော့ရနေတင်တာပေါ့。ဒါပေမဲ့ကိစ္စတိုင်းကိုလိုက်ပြီးတော့တောင်းပန်နေဖို့မလိုပါဘူး。အနုမြူဘုံကဘလောက်ဆိုးတယ်ဆိုတာသူဒီကိုလာကြည့်ရင်လုံလောက်ပါပြီ。
ဟီရိုရှိမာနဲ့နာဂါဆာကီကဘုံတန်ခမ်းကျွင်းကြံမိသားစုတွေဟာဘုံကျဲခဲ့တဲ့အတွက်အိုဘားမားကိုတောင်းပန်ဖို့တိုက်တွန်းမိမဲ့ဟီရိုရှိမာအုပ်ချုပ်ရေးမှူးဟိုက်ဒီဟီကိုယာဇာကီကတော့အနုမြူလက်နဲ့တိုက်ခိုက်မှုရဲ့အကျိုးဆက်ကိုကဘာကြီးတင်ကန်းစာယူဖို့ကပိုအရေးကြီးတယ်လို့အခုလိုဆိုပါတယ
်။မဟိပက္ခရှင်ရဲ့အနက်ကနေは様々思いが
အနုမြူဘုံတန်ခမ်းကျင်းကြံမိသားစုတွေကြားမှာမတူတဲ့အမြင်တွေရှိမှာပါ။သူတို့အတောင်းတဆုံးအရာကတော့ဒီလိုဖြစ်ဆိုးမျိုးနောက်ထပ်ဖြစ်မလာအောင်တရားကျင့်နဲ့ဆန္ဒဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်တောင်းပန်တဲ့ကိစ္စကိုဒီချိန်ဘေးဖယ်ထားပြီးတော့အလဲပတ်ခီးစဉ်ဖြစ်အောင်သာလုပ်ဖို့လိုပါတယ်။
သမရဖြစ်ပြီး3လအကြာ2009ခုနှစ်ပရက်မြို့မှာနျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာဖြစ်အောင်လုပ်မယ့်ရည်မှန်းချက်ကို သူ့ရဲ့အထင်ကရမင်ခွန်အတွင်မစ္စတာအိုဘားမားကထည့်သွင်းပြောဆိုသွားပါတယ်ဒီလိုရကြောင်းလဲမစ္စတာအိုဘားမားနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တာပါအသက်36နှစ်အရွယ်ဟီရိုရှိမာမြို့ခံယိုရှိဟီကိုတမတိုကအခုလိုပြောပါတ
ယ်။日本人の私たちも広島の記憶というのはどん
どん明言 PP チェンディゴラチヤマーだめめれタムラタダン7年အတွင်းလုံးဝမလာတဲ့ဆိုင်လာတာကတော်ပါသေးတယ်။ဒါကြောင့်သူဆုံးဖြတ်ချက်ကိုကျွန်တော်တန်ဖိုးထားပါတယ်။နောက်ပြီးဒီဆုံးဖြတ်ချက်ချဖို့သူအတော့ကိုစဉ်းစားရမယ်လို့ထင်ပါတယ်
။လာမဲ့ဇန်နဝါရီလမှာအိုဘားမားရဲ့တမရတက်တန်းကအကုန်ဆုံးတော့မှာပါအနုမြူလက်နဲ့ကင်းစင်ပြီးငြိမ်းချမ်းလုံခြုံတဲ့ကဘာကြီးဖြစ်အောင်သူ့ရဲ့ယုံကြည်ချက်အတိုင်းမစ္စတာအိုဘားမားဆက်လုပ်သွားလိမ့်မယ်လို့အင်ဖြူရော့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောင်းပန်စကားမပြောဘူးဆိုရင်တော့အိုဘားမားရဲ့အလဲပတ်ခီစင်ဟာအနုမြူပုံကြဲခဲ့တဲ့အတွက်လူတွေဘလောက်တည်ကြည်ခဲ့ရတယ်ဆိုတာမိမောင်းထိုးပြလိုက်စီသလိုပဲဂျပန်ဖက်ကလည်းကြမ်းကြုတ်ရက်ဆက်တဲ့လုပ်ရက်တွေအတွက်ပွန့်ပွန့်လင်းလင်းတာဝန်ခံမှု PR ဖြစ်လာစေဖို့မျှော်မှန်းချက်တွေလည်းရှိနေပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့မြန်မာနိုင်ငံခြားရေးဝန်ကြီးနဲ့ကုလအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်တို့ရဲ့တွေ့ဆုံကြတဲ့အကြောင်းကိုနားဆင်ရပါမယ်မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဆက်လက်အကောင့်ထယ်ဖို့ရေးပါဝင်မြန်မာနိုင်ငံရဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးတို့အတွက်မြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာဗီဂျင်းနမ်ပြတို့ဒီကနေ့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မစ္စတာနမ်ပြအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်မယ်ဆိုရင်အိန္ဒိယချင်းနိုင်ငံတွေနဲ့ဒါမကတိုင်းရင်းသားလက်နက်ကင်ဖွဲ့တွေနဲ့ဆွေးနွေးကြရမှာပါ။ဂျာဝင်ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဗီဂျေးနမ်ပီယာတို့ဟာနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဧကမ်းမမှာဒီကနေ့မနက်9နာရီခွဲကနေ10နာရီခွဲအထိတနာရီလောက်ဆွေးနွေးခဲ့တာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အချက်တွေကိုတော့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုးကအခုလိုပြောပါတယ်
။အဓိကတော့သူကလာတာကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ကြားမှာ60အနာဂတ်မှာပေါ့ဘယ်လိုပူးပေါင်းပြီးတော့သူပြောလာတာ cooperation modality ပေါ့ဘယ်လိုနည်းလမ်းအနေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်ဆိုတာရဲ့နောက်တော့အခုပမာလုံးနေတဲ့ peace process နဲ့ပတ်သက်ပြီးသူတို့ဘာတွေဆက်ပြီးကူညီနိုင်တယ်လဲဘယ်ခန့်ကဏ္ဍနေပြီးတော့ပါဝယ်ဆက်ပြီးပါဝယ်ထိုင်တယ်လဲဆိုတာတွေအဓိကထားဆွေးနွေးတာပါအဲ့နှစ်ချက်ပ
ါပြည်တော်စုဝန်ကြီးဘက်ကတုံ့ပြန်ဆွေးနွေးတဲ့အချက်တွေကိုတော့အခုလိုဆက်ပြောပါတဲ
့ဝန်ကြီးဘက်ကလည်းဒါအများကြီးရှေ့ဆက်ပြီးတော့ပူပေါင်းလုပ်ဖို့ရှိတယ်ဆိုတာတွေပြောတာပေါ့အဓိက peace process ကကိုယ့်အတွက်ဘလောက်ရည်ကြီးနေလဲဆိုတာရဲ့အဲ့ဒါကြောင့်ဘလို့ခန့်ကဏ္ဍတွေကပါလို့ရှိရင်ကောင်းတယ်ဆိုတာရဲ့ဟိုပြောတာပါချင်း
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရင်အစိုးရလက်ထက်ကတည်းကပါဝင်ဆောင်ရွက်ခဲ့ပြီးလက်ရှိ27ရာစုပေလုံညီလာခံပြည်စင်ရေးကော်မတီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးလာမောင်ရွှေကတော့မစ္စတာဗီဂျေးနမ်ပီယာအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်မယ်ဆိုရင်ဆွေးနွေးညှိနှိုင်းရမှာအဖွဲ့အစည်းတစ်ခုခုဘက်ကဘယ်မလိုက်ပဲဂျာဝင်ဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောကြားပါတယ
်ခုပြင်တော့ကျွန်တော်တို့နိုင်ငံရဲ့ဟို geopolitics တွေပေါ့လေထားအရာအင်းနာချင်းလည်းအကုန်လုံးကဒီကုလသမဂ္ဂမှာပါတော့ကျွန်တော်တို့ငင်းငယ်ဖြစ်စင်ပါလေသူအနေနဲ့ပေါ့လေဂျားကနေပြီးတော့ဝိုင်းတော့ကုလိုပေးနိုင်တဲ့အနေအထားမျိုးကိုရှိရပါဗျာနောက်တစ်ခုကတော့ဒီရှင်လူမျိုးရေးဖွဲ့ပေါ့နော်ကဲ ONS ရေးနေဖို့ကိစ္စလိုဟာမျိုးတွေမှာလည်းတို့အနေနဲ့လည်းဂျားတန်းမှာဝင်ပြီးတော့ဆင်းနေဝိုင်းရောက်အောင်ပေါ့လေတို့ကူညီကြတာမျိုးတွေလည်းရှိတဲ့ဟိုယူနီမဆောက်တဲ့အချိန်မှာနည်းနည်းရည်ရွယ်မှုရောက်အောင်လုပ်ပေးနိုင်တာမျိုးတွေလည်းကျွန်တော်တို့ပါခဲ့တာမျိုးတွေလည်းရှိပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဗီဂျေးနမ်ပီယာဟာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရင်းနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးဆိုင်ရာဆွေးနွေးပွဲတွေမှာကုလသမဂ္ဂရဲ့လေးလာသူကိုယ်စားလှယ်အဖြစ်အစဉ်တစိုက်ပါဝင်တက်ရောက်ခဲ့သူဖြစ်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့ကအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရှိဖွဲ့ပါဝင်လက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလည်းနိုင်ငံတကာအသီးသတ်တွေအဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာထောက်ရန်ငြိမ်းချမ်းရေးရရှိဖို့အတွက်27ရာစုပင်လုံညီလာခံကိုတလားနှစ်လအတွင်းကျင်းပဖို့အတွက်ဧပြီလ29ရက်နေ့ကပြောဆိုထားပြီး27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီကတော့လာမယ့်ဇူလိုင်လမှာကျင်းပဖို့ပြင်ဆင်နေပါတယ်
မြန်မာနိုင်ငံခြားရေးဝန်ကြီးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်တို့ဆွေးနွေးခဲ့ကြတဲ့အကြောင်းကိုကိုမိုးစောပြောပြပေးခဲ့တာပါရှင်။အခုတခါတော့ဖားကန်ဒေတာကြောက်တွင်းတချို့အမြင့်ပြုံမှုဖြစ်ခဲ့ပြီးတဲ့ဒီနောက်ဆက်တွဲအခြေအနေတွေကိုနှားဆင်ကြပါမယ်။ဖားကန်ဒေတာဟွေခါမော်ကြောက်တွင်းပြိုကျမှုကြောင့်လူဒဒါစင်းတည်ဆုံးခဲ့ရပြီးနောက်တနေ့မှာတော့ကြောက် ပျောက်ဆုံးသူတွေကိုရှာဖွေမှုရဆိုင်းလိုက်ပြီးတချို့ကတော့ပြန်ပြီးကြောက်တူးနေကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒဏ်ရာသူတွေကိုတော့ဖားကန့်နဲ့မြစ်ကြီးနားဆေးရုံတွေကိုပို့ဆောင်ထားပါတယ်။ဟွေခါမွန်ကြောက်တွင်းပြိုကျမှုနောက်ဆုံးအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။တချင်းပြည်နယ်ဖားကန့်ဒေသဟွေခါမွန်မှာကြောက်စိမ့်တွင်ပြိုကျတာကြောင့်အနည်းဆုံးသေဆုံးသူ12ဦးနဲ့ဒဏ်ရာရသူ13ဦးရှိခဲ့ပါတယ်။ပြိုကျပြီးကြောက်စိမ့်တွင်နဲ့ပိတ်မိသွားသူတွေပြောက်ဆုံးသွားသူတွေရှိမရှိဆိုတာကိုတော့မသိရသလိုတူးဖော်ကဲဆဲမှုလည်းမရှိဘူးလို့ဒီကနေ့မနက်ပိုင်းကြောက်စိမ့်တွင်ပြိုကျရာနေရာကိုကိုယ်တိုင်ရောက်ရှိခဲ့သူဖားကန့်ဒေသခံဦးမရန်ဂျာလာကပြောပါတယ
်။သူတို့ကအဲ့ဒီအပေါ်မှာတွေ့တဲ့အလောင်းအဲ12လောင်းနဲ့ဒီအပေါ်မှာတွေ့တဲ့ဒီတညာရတဲ့လူမင်းကအဲထုတ်လာတာအဲဒါပဲရှိတယ်ဘာမှတော့ရှာဖွေတာပေါ်တာဘာမှမရှိပါဘူးအဲ့နေရာကျွန်တော်ဒီမနက်ပဲရောက်ခဲ့တယ်ကျောက်တယ်ဆိုတာဒီမှာလာလူစင်းနဲ့တိကျမရှိဘူးတော့အဝေးကနေလာရောက်ပြီးတော့လောက်ကဲစားတော့တဲ့လူတွေကြီးပဲဆိုတော့အခုချက်ချင်းတော့မတိနိုင်ဘူးအဲ့ဒါကိုကဒီပျောက်ဆုံးတဲ့ဆွေမျိုးတွေရှိလို့ရှိရင်အစင်းပေးတွေ့ဖို့အခုထိပဲသူအဲ့လိုပဲစီစဉ်နေကြတယ
်ကျောက်စိန်တူဖော်ရေကုမ္ပဏီတွေကမိုးရင်းရာဒီမှာစီးပွားဖြစ်ကျောက်စိန်တူဖော်မရတဲ့အခြေအနေမှာခိတအလုတ်နားနေချင်းတပိုင်းတနိုင်ကြောက်ရှာသူတွေဝင်ရောက်တူဖို့ရင်ဝမ်းနေပွဲအဖြစ်ဆိုးနဲ့ကြုံတွေ့ကြရတာဖြစ်တယ်လို့လဲဖားကန့်ဒေတာကန်ဦးမရန်ဂျာလာကပြောပါတယ
်ဒီကြောက်ကြောနိုင်ရင်လည်းဟိုးအနေကြီးကိုနိုင်ဝင်တော့တယ်လေဒီပြည်နယ်ရာဒီတော့နိုင်ထားတာအဲအခုမိုးရွာလာတဲ့ခါကျတော့သူတို့တခါတည်းနားလိုက်တာကုမ္ပဏီကတင်းသွားတဲ့ခါကျတော့အဲ့ဒီခွေခါကျောက်ချရဲလူတွေကတခါလဲအမဝင်တူးကြတာပေါ့နော်အဲ့မှာတခါလဲပြူပြီးပြည့်သွားကုန်တယ်လေ
ကျောက်စိန်တူးဖို့မှုတွေကြောင့်ဖကန့်ဒေတာတကျော်သဘာဝပတ်ဝန်းကျင်စိုးစိုးဝါးဝါးပျက်စီးနေပြီးဒေတာခံတွေရဲ့လူနေမှုဘဝကိုပါကူကယ်ရမယ်ထိခိုက်စေတယ်လို့ဥမရန်ဂျာလာကပြောပါတယ
်အရင်တော့ဒီမှာဥရုချောင်းဆိုရင်လဲတကယ်ကြည်လင်တဲ့ရေကောင်းတဲ့ချောင်းတစ်ခုပါပဲအဲငါးရီလက်တာအားပေါ်တဲ့ကောင်းဟုတ်တယ်အခုအရှုံနုံနေကြဖြစ်သွားကုန်ပြီပြီးတော့လေဒီဖကန်အပေါ်ဝင်ချင်ရတကယ့်တဘာဝတောတောင်လေးပြုံးသွားတယ်ပြီးတော့အဲတောင်တရားလေတစ်ခုပြီးတစ်ခုကုန်ပြောက်သွားကုန်ပြီဒီလေအဲ့ဒီတောင်တရားတကယ့်ချဲဝမ်းကြီးတွေဖြစ်အဲ့လိုဖြစ်သွားကုန်တာတခြားလုံချင်းဖကန်ဆန်းတောင်အဲတမခန်အဲ့လိုပေါ့တခြားကပြည်သူတွေကအများကြီးဒုက္ခပင်လေဝေကြရလေဘသူ့မှအဲအကူညီတောင်းလို့လည်းမရတော့ဘူးဒီအာနာရှင်တွေကလုတ်တယ်လုတ်တဲ့ခါကျတော့အိန္ဒိယလည်းနှစ်ထပ်အိန္ဒိယတစ်ထပ်ဖြစ်သွားကုန်တာဘယ်သူမှအဲဘာမှနင့်နာချေးလည်းမရအဲအဲ့လိုပေါ့နည်းနည်းတတ်နိုင်တဲ့လူကအိန္ဒိယတစ်ခါမြောက်ပေါ့မတတ်နိုင်တဲ့လူတွေကဆုံးဆုံးမြုပ်ကုန်ပြီလေ
အရင်အစိုးရဆက်ဆက်စီးကမ်းမဲ့ကြောက်စင်တူဖို့မှုတွေကိုလက်ရှိလူတို့ကရွေးကောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အစိုးရတဲ့အနေနဲ့စီးကမ်းတင်းကျပ်မှုမလုပ်နိုင်ခင်မှာခိတဆိုင်းငံ့ထားဖို့ကိုလည်း Global Witness အပါအဝင်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုအဖွဲ့တွေကတောင်းဆိုကြပါတယ်။2014ခုနှစ်အတွင်းဖားကန့်ဒေတာကြောက်စင်တူဖို့မှုကနေဝင်ငွေအမေရိကန်ဒေါ်လာ31ဘီလီယံရရှိခဲ့ပြီးအကျိုးအမြတ်အများစုကိုစစ်တပ်နဲ့နှိစက်သူအတိုင်းအဝိုင်းကခန်းစားနေကြတာဖြစ်တယ်လို့လဲမနစ်ကထုတ်ပြန်တဲ့ Global Witness ရဲ့အစီရင်ခန်းစာကဖော်ပြပါတယ
်ရန်ကုန်တိုင်းအတွင်းကကျူးကျော်နေထိုင်သူတွေရဲ့အရေးတက်ပြတ်သားသားဂိုင်တွယ်ဖြည့်ရှင်းသွားမယ်သဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကဗိုလ်ထူးတွေမှာဒင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားပါတယ်ပြည်နယ်တိုင်းဒေသကြီးတချို့ကဝန်ကြီးချုပ်တွေအတွက်ခေါင်းခဲစရာပြဿနာကြီးတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာကိုရန်ကုန်တိုင်းမှာအောင်အောင်မြင်မြင်ဖြည့်ရှင်းနိုင်ဖို့ဘာတွေလုပ်သင့်တယ်လို့ကျွန်တော်တို့သောတာရှင်တွေကအကြံပေးကြပါတယ်။ကျူးကျော်အရေးအပြည့်အလဲဆုံးဖြည့်ရှင်းနိုင်မယ့်နည်းလမ်းမျိုးစုံနဲ့ပတ်သက်ပြီးအခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြည့်ဖြည့်အတန်ဖိုင်နဲ့ဖြည့်ဖြည့်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လေးစာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ VOA American တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုတော့ဒီကျူးကျော်နေထိုင်မှုပြဿနာဘက်ကိုပဲတလဲကြည့်ကြရအောင်ပါရန်ကုန်တိုင်းဒေသကြီးအတွင်းကျူးကျော်နေထိုင်မှုပြဿနာလုံးဝပပအောင်ပြပြတသားကင်တွယ်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်အမှန်တကယ်နေစရာမရှိတာကြောင့်ဒုက္ခရောက်နေသူတွေအတွက်အစိုးရအနေနဲ့ဖွံ့ဖြိုးရေးစီမံကိန်းတရဆောင်ရွက်ပေးမှဖြစ်ပြီးစီးပွားအဖြစ်မြေလူပြီးကျူးကျော်သူတွေကိုတော့တည်ဆဲဥပဒေအရအရေးယူသွားမှဖြစ်တယ်လို့ဆိုပါတယ်ဒီသတင်းပြည်စုံကိုတော့ကျူးကျော်စီရင်ကောက်ယူရေးဆိုင်ရာသတင်းစာရှင်းလင်းပွဲကိုတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော့မမမြင့်ခိုင်ကတင်ပြထားပါတယ်ရှင
်ရန်ကုန်တိုင်းဒေသကြီးအတွင်းမှာအမှန်တကယ်နေစရာမရှိလို့ကျူးကျော်နေထိုင်သူတွေအတွက်ဖွံ့ဖြိုးရေးစီမံကိန်းတည်းရဲ့ဆောင်ရွက်ပေးသွားမှာဖြစ်ပြီးဝိသမလောဘနဲ့ညေရလူနေသူတွေကိုတော့ကျူးကျော်လို့မတတ်မပဲထိထိရောက်ရောက်အေးအေးယူဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီကနေ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှာပြုလုပ်တဲ့ကျူးကျော်ကိစ္စအကင်တွေဖြေရှင်းမှုနဲ့ပတ်သက်တဲ့အစီအစဉ်ရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။တကယ်ကို့ဘဝအဆင်မပြေဘူးဆိုရင်နိုင်ငံတော်ကနေထွေးစွာနဲ့ဒီလူတွေရဲ့ဘဝကိုမြင့်တင်ဖို့ကျွန်တော်တို့ကြိုးပမ်းပါတယ်။ဒါပေမဲ့ဒီနေရာမှာအကျိုးစီးပွားတစ်ခုအတွက်ဆိုရင်နောက်ဆုံးလိုက်ပါဒီအချိန်ကျူးကျော်ဖြေရှင်းမှုရဲ့နောက်တစ်ချိန်မှာတော့ကျူးကျော်ပြဿနာငယ်တော့မှမရှိအောင်ကျွန်တော်တို့တိုက်ပွဲမှာပါ။ဒါကြောင့်လဲဆိုတင်ကျူးရင်တင်ချက်ချင်းအရေးယူဆောင်ရွက်နိုင်တဲ့ဥပဒေနည်းဥပဒေလုံထုံးလုံးကြီးတွေကိုကျွန်တော်တို့ပြဋ္ဌာန်းသတ်မှတ်မှာဖြစ်ပါတယ်
။ရန်ကုန်တိုင်းအတွင်းကျူးကျော်နေထိုင်မှုပပျောက်ဖို့အတွက်အစိုးရအနေနဲ့မေလ25ရက်နေ့မတိုင်ခင်အထိကျူးကျော်နေထိုင်သူတွေကို45ရက်အတွင်းလက်ပွေနဲ့မျက်နှာကိုမှတ်တမ်းတင်စာရင်းကောက်ယူပြီးအမှန်တကယ်နေစရာမရှိလို့ကျူးကျော်နေထိုင်သူတွေဟုတ်မဟုတ်ကိုနောက်ကျောင်းရာဇဝင်စစ်ဆေးပြီးမှတပ်သေးကန်ကပ်ပြားထုတ်ပေးပြီးပြန်လည်ထူထောင်ရေးအတွက်အစိုးရကအကူအညီပေးမှာဖြစ်ပါတယ်။အမှန်တကယ်နေစရာမရှိတာကြောင့်ကျူးကျော်နေထိုင်သူတွေအတွက်အင်ညာနဲ့အလုပ်အကိုင်းကိုအစိုးရကတာဝန်ယူဆောင်ရွက်ပေးသွားမှာဖြစ်ပြီးမေလ25ရက်နေ့နောက်ပိုင်းကျူးကျော်နေထိုင်မှုတွေကိုတော့တည်ဆဲဥပဒေအရအရေးယူသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ
်။ဒီလူတွေကိုကျွန်တော်တို့ကစနစ်တကျစည်ရင်းပေါက်ခံပြီးဒီလူတွေရဲ့နောက်ကြောင်းကိုကျွန်တော်တို့ထိုက်ပါမယ်။အိမ်မဲကလာနေတာကအေယာဝီတိုင်းကရှိလာတာကျွန်တော်တို့အဲ့ဒီရရောက်ကိုကျွန်တော်တို့လမ်းပြီး information တောင်းပါမယ်။ဒီလူကတကယ်ဟုတ်တယ်ဒီရရောက်မှာနေသွားတယ်သူစည်ရင်းတယ်ရွှေ့ပြောင်းသွားတယ်ဒီလိုလုပ်ပြိုင်သွားတယ်ဆိုရင်သူ့ကိုကျွန်တော်တို့တကယ်ကိုပြန်လဲထူထောင်ပေးနိုင်ဖို့အတွက်ထူထောင်ရေးကပ်တစ်ခုကျွန်တော်တို့ရွှေ့ဖို့ဖြစ်ပါ
ကျူးကျော်ကိစ္စကိုပထမဆုံးအကြိမ်နဲ့နောက်ဆုံးအကြိမ်အဖြစ်ဖြေရှင်းဆောင်ရွက်မှာဖြစ်ပြီးတရားမဝင်ကျူးကျော်မှုတွေကိုထိထိရောက်ရောက်ကင်တွယ်သွားမယ်လို့ရန်ကုန်တိုင်းနေဆက်ရေးရနယ်လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးတင်အောင်ထွန်းကပြောပါတယ
်ရန်ကုန်တိုင်းဒီဇိုင်းအတွင်းမှာလာကြတော့မှမင်းမင်းစိတ်ဆန္ဒသူများပေါ်မှာတရားလုပ်ပြီးတော့မှစီးပွားရှာလို့တဲ့စိတ်တွေနဲ့လာရောက်နေတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်ရှိပါတယ်ဒါလည်းပဲကျွန်တော်တို့ထိထိရောက်ကျွန်တော်တို့ရည်ဆောင်သွားမှာဖြစ်ပါတယ်အငင်းကြီးရဲ့ငင်းကြီးတစ်ပိုင်းဖြစ်ပြီးငင်းကြီးအမြင်ကန်တဲ့အဖွဲ့တွေကိုလည်းပဲကျွန်တော်တို့
စီးပွားဖြစ်တရားမဝင်မြေလူကျူးကျော်သူတွေအနေနဲ့တော့အခုကတည်းကနောက်ဆုတ်ဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကသတိပေးလိုက်ပြီးအခြေအနေတွေရှုပ်ထွေးအောင်လုပ်ရင်ပြည်တော်စုအဆင့်ရဲ့အကူအညီရယူပြီးတရားဥပဒေကြောင်းအရကင်တွယ်ဖြေရှင်းသွားမှာဖြစ်ကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောပါဗျ။လိုအပ်တာ
ရင်ပြည်တော်စုအဆင့်ကိုကျွန်တော်တို့အခုနောက်ကျုံခံယူသွားမှာဖြစ်ပါတယ်။ပြည်တော်စုကလည်းအရေးပေါ်ပြညာတင်တဲ့ကိစ္စရှိကျွန်တော်တို့ဆောင်ရွက်နိုင်ဖို့အတွက်အဆက်တစ်ဆက်တည်းလုပ်မှာဖြစ်ပါတယ
်။ရန်ကုန်တိုင်းဒေသကြီးအတွင်းတရားမဝင်ကျူးကျော်နေထိုင်သူစုစုပေါင်းခန့်မှန်းခြေ၄သိန်းကျော်လောက်ရှိနေပြီးရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ကျူးကျော်နေထိုင်သူတွေနဲ့ပတ်သက်တဲ့စီမံချက်ကိုဘယ်နှစ်စတင်ဆောင်ရွက်မလဲဆိုတာတော့တိတိကျကျမသိရသေးပါဘူး။ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းကျူးကျော်ရက်ွက်တွေကိုဘူဒိုဇာတွေတုံးပြီးအင်အားသုံးဖယ်ရှားမှုတွေကြောင့်အာဏာပိုင်တွေနဲ့ကျူးကျော်နေထိုင်သူတွေကြားမချိနှက်မှုတွေကသင့်ပြဿနာတွေပေါ်ပေါက်ခဲ့ပါရဲ့ရှင
်။မမမြင့်ခိုင်တင်ပြပို့ခဲ့တာပါရှင်။ဗုဒ္ဓဟူးနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line 2 meter 24 25 30နဲ့ 50 နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင့်ခွင်းနဲ့ဦးကျော်စန်သာရဲ့မြန်မာအရေးသုံးသပ်ချက်တွေအပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ဒီအစိုးရအစီတက်လာပြီးတဲ့နောက်ပိုင်းပေါ့နော်။ဒီအားရလောက်တဲ့ဒီအပြောင်းအလဲတွေတိုးတက်မှုတွေတော့ဟိုကျွန်တော်တို့မတွေ့ရသေးဘူးပြဒီလက်ရှိကျွန်တော်တို့နေတဲ့ဖားကန်အနေထားနဲ့ဆိုပေါ့နော
်ဖားကန်ဒေသခံတည်င်းတော့ဥဆုံမျိုးထက်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုအရင်ဥဆုံတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အစိုးရတရက်ရက်တရားစီမံကိန်းအကြောင်းရန်ကုန်မြို့မှာမိုးရွာပြီးရေကြီးရေရှမ်းဖြစ်နေတဲ့အခြေအနေရွှေဒဂုံစတီတော်ကိုလာရောက်ဖူးမြော်ကြတဲ့ Premier League Champion ဘောလုံးအသင်းအကြောင်းစတာတွေကိုနားဆင်ကြရမှာပါမိုင်အိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမွေကကူညီတင်ဆက်ထားပါတယ်ရှင်
ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာပြောပြစရာတွေကတော့အစိုးရတည်းရဲ့ရက်တရာစီမံကိန်းနဲ့ပတ်သက်တဲ့ကိစ္စအောင်ပါလီထီကိုစုကြည်တွန်းမြင့်လိုက်တဲ့အကြောင်းဖားကန့်မီးစားပုံထပ်မံပြိုကျတာကြောင့်လူတွေထပ်မံပြီးတော့တေဆုံးရပြန်ပြီဆိုတဲ့သတင်းနဲ့မိုးရာသီအစမှာပဲရွာသွန်းမှုကြောင့်ရေကြီးရေလျှံနေတဲ့ရန်ကုန်မြို့ကြီးအကြောင်းတွေကိုတင်ပြသွားမှာဖြစ်ပါတယ်။အစိုးရတည်းတက်ဆာမှာပဲပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့စိန်ခေါ်ချက်တွေကအမတန်များပြားလှပါတယ်။အရင်ပတ်တွေကတင်ပြခဲ့တဲ့အတိုင်းလျက်စင်မိမိရတဲ့ပြဿနာကလည်းအခုရက်ထိမဖြေရှင်းပေးနိုင်သေးတဲ့အတွက်ပြည်သူလူထုရဲ့ဝေဖန်မှုကိုခံရသလိုရက်တရစီမံကိန်းမှလည်းဘာတွေပြုပြင်ပြောင်းလဲသွားမှလဲဆိုတာကိုပြည်သူအများကစိတ်ဝင်စားနေကြပါတယ်။လူအများစုနေထိုင်တဲ့ရန်ကုန်မြို့မှာတော့မိုးရွာပြီးတိတ်မကြခင်မှာရေရှမ်းလာရောက်ရန်ကုန်မြို့တစ်ဝိုက်မှာမြောင်းပုတ်တွေကတဆင့်ရေစိုးတွေနဲ့ရေပြည့်နေပြီးလမ်းမပေါ်မှာကားတွေလူတွေတွားလို့မရနိုင်အောင်ရေရှမ်းနေကြပါတယ်။မိုးရွာရေရှမ်းနေစဉ်ဓာတ်ကျိုးပြတ်ကြတာကိုသတိမပြုမိပဲရည်ရဲကိုဆင်းမိတဲ့လူငယ်တယောက်ရန်ကုန်မြို့လေကောင်မှာပဲဓာတ်လိုက်တေဆုံးသွားတဲ့သတင်းတပ်ပုံတွေလူမှုကွန်ရက်ပေါ်မှာမြင်တွေ့ရပြီးတဲ့နောက်လူတွေရည်ရဲကိုမဆင်းရဲအောင်တုန်လှုပ်ခဲ့ကြပါတယ်။ရန်ကုန်မြို့မှာရက်တရာစီမံကိန်းအကြောင်းလူပြောများနေတယ်လို့တခြားပြည်နယ်တွေဘက်မှာလည်းပြည်နယ်ဝန်ကြီးတွေရဲ့အတန်းကလည်းတိတ်ဆိတ်နေပါတယ်။ရက်တရာစီမံကိန်းဟာဧပြီ-မေနဲ့ဇွန်လအထိဖြစ်တာကြောင့်အခုရက်တရာစီမံကိန်းပြီးကန်ပြီအချိန်မှာဘလို့အနေအထားမျိုးတွေကိုဖြည့်ဆည်းပေးနိုင်ပြီလဲဆိုတာမေကွန်ထုတ်တုံးသက်ပြရမယ်ဆိုရင်မွန်ပြည်နယ်တံပြူစရက်မြို့နယ်စီမံတရားရေးဥက္ကဋ္ဌဦးထွန်းမြင့်ကျော်ကရက်တရာစီမံကိန်းဟာငိုမူရင်းဝန်ကြီးဌာနတွေလှုပ်ဆောင်ရမယ်လုပ်ငန်းစဉ်တွေထဲမှာထည့်သွင်းထားပြီးအရေးပေါ်စီမံကိန်းတွေကိုမလှုပ်ဆောင်နိုင်ခဲ့ဘူးလို့သူကတုံးသက်ပါတယ်
။ဟောတော့ရက်တရာစီမံချက်ဆိုတဲ့ဥစ္စာကဈေးကွက်ဖောက်မဟာဗျူဟာနဲ့တူတယ်လို့အဲ့လိုယူဆရပါတာ။ဈေးကွက်ဖောက်ဒီမဟာဗျူဟာဆိုတဲ့ဥစ္စာကကာလတူအတွင်းမှာကိုယ့်ရဲ့ပုံရိပ်တက်လာဖို့ ਨੇ အများပြည်သူရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးခြင်းအဖြစ်ကိုယ့်ပုံမှာယုံကြည်မှုတိုးလာဖို့လုပ်တဲ့ရည်တူကုထုံသဘောမျိုးပေါ့ဆိုတော့ကြာတော့အခုတက်လာတဲ့ဇူရကအဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့မှရေးဆွဲထားပြီးသားကင်ပြီးတက်လာတာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့အခုလက်ရှိကျွန်တော်တို့တွေ့နေရတာဗောနိ MOI web page မှာတက်လာနေတယ်ရက်တရစီမံချက်ဆိုတော့အဲ့ဒါတွေကဝန်ကြီးဌာနကငွေသာမန်လုံးမယ်ဆိုပြီးတော့ရည်ရွယ်ထားတဲ့ဟာတွေကိုရက်တရစီမံချက်တွေကိုဆွဲထည့်ပြီးတော့လုပ်နေတာမျိုးဖြစ်နေတယ်အဲ့ဒါလို့လုပ်လို့လဲဟိုလက်တလို့လိုအပ်ချက်တွေကိုဘယ်လိုမှလိုအပ်ချက်တွေနဲ့ဘယ်လိုမှမကိုင်းညီနေဘူးဖြစ်ဆိုတော့ခါကြတော့ဒီဝန်ကြီးဌာနကလုံယူလုံးစင်လုံးမဲ့ဟာတွေကိုပဲရက်တရစီမံကိန်းနဲ့ဆွဲထည့်တဲ့ခါကြတော့လိုအပ်ချက်နဲ့မကိုင်းညီဘူးဖြစ်နေတော့အဲ့ဒါလို့စိတ်ကခံစားဒါကလည်းဘာဖြစ်လို့လဲလို့ကျွန်တော်စိတ်ထဲထင်နေတာတခုကအစိုးရကဒီနိုင်ငံပြည်ပြင်ပြောင်းလဲရေးကိုပဲသိအာယုံစိုက်တာများနေပြီးတော့မှဒီအုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးပေါ်မှာအာယုံစိုက်တာနေလွန်းနေသလားလို့ကျွန်တော်စိတ်ထဲအဲ့လိုထင်မိတယ်။ဆိုတော့အမှန်တကယ်အဲ့ဒီနှစ်ခုခွဲခြားဖို့တော့လိုတယ်ခွဲခြားပြီးတော့တီးခြားစီလုပ်ဖို့လိုတယ်အဲ့လိုတီးခြားလုပ်မှသာလျှင်အကျိုးသက်ရောက်မှုရှိမယ်လို့ထင်တယ
်။ဒီရက်တရစီမံကိန်းအတွင်းအစိုးရအနေနဲ့လက်ပုတ်တိုက်ဖြည့်ဆင်းရမယ့်ကိစ္စတွေကိုရေးဆွဲမှသာတယ်လို့ ထူးခြားမှုလည်းမရှိဘူးလို့ဟင်္ဒရာဒရင်ဂျာနယ်ရဲ့အက်ဒီတာချုပ်ကိုအော့ဂရက်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ
အဓိကကျွန်တော်မြင်တာဒီရက်တရာစီမံခဲ့ရဟို NLD အစိုးရနေပြီးတော့လက်ပူတိုက်ပြီးတော့ပြည်သူတွေကိုနှစ်သိမ့်ဖို့ဟိုလှုပ်ဆောင်တဲ့စီမံချက်တရပဲလို့မြင်တယ်။ဘာလို့ဆိုတော့ရက်တရာစီမံခဲ့မှာကျွန်တော်တို့တိတလောက်သူနိုင်ငံတကာမှာခြေသုံးတဲ့ဟိုနီလန်းနေရတော့အထူးသဖြင့် priority ပေးရမယ့်ကိစ္စတွေပေါ့အထူးအရေးကြီးကိစ္စတွေကိုကျွန်တော်စီမံခန့်ခွဲရမယ်၊ကင်တွယ်ရမယ်ဆိုတော့အနေထားမျိုးရှိတာပေါ့ဗျာ။ဒါမဲ့အခုမြန်မာပြည်အစိုးရရက်တရာစီမံကိန်းထားလို့တာဘာတွေထားလို့လဲဆိုတော့ဟိုရှိပြီးသား process တွေရှိပြီးသား activity တွေကိုရက်တရာစီမံကိန်းနဲ့ဝင်အောင်ဆွဲထည့်ပြီးတော့လက်မှုတိုက်ပြီးတော့လိုက်လုပ်နေရလို့ပဲမြင်တယ်။ဒီထက်ပိုပြီးတော့ဘာမှလည်းထူးခြားတာလည်းမရှိဘူး။ပြည်သူတွေရဲ့လိုအပ်ချက်နဲ့တကယ်အရေးကြီးတဲ့ကိစ္စတွေဖြည့်ရှင်းဖို့တကယ်ချမှတ်ထားတဲ့အစီအစဉ်လည်းမဟုတ်ဘူး
။နောက်ထပ်တင်ပြလို့တဲ့သတင်းကတော့2015-2016ခုနှစ်အင်္ဂလန် Premier League ဘောလုံး ChampionLeicester City အသင်းဟာရန်ကုန်မြို့အပီပီဆိုင်ရာလေစိတ်ကိုမေလ22ရက်နေ့ကရောက်လာပြီးတော့ရွှေဒဂုံဇီဒီတော်ကိုတွားရောက်ပြီးတော့ဖူးမြော်ဆူတောင်းခဲ့ကြတဲ့အကြောင်းနောက်ပြီးအစိုးရကအောင်မာလီစုကြီးကိုကြက်သိန်းတထောင်အထိစုကြီးမြင့်တော့မယ်ဆိုတဲ့သတင်းနဲ့ဖားကန့်မြေစာပုံထပ်မံပြူကြတဲ့အတွက်လူတွေတေဆုံးရတဲ့သတင်းတွေကိုအခုသတင်းပတ်မီဒီယာမြင်ကွင်းမှာဖော်ပြနေကြတယ်ဆိုတာကိုသင်ပြရင်းဒီကုန်းထုတ်ရပါတယ
်ပတ်စဉ်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
သောရရှင်တွေရဲ့အတွေ့အမြင်ယုံကြည်ချက်တွေကိုပြောပြခြင်းနဲ့ဆိုရင်တော့ကျမတို့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဥကျော်စန္တာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့မပြတ်ပြဲသေးတဲ့ကြောက်စိမ့်ကျင်းစာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ။ကချင်ပြည်နယ်ကြောက်စိမ့်တွင်းတွေမှာမြေစာပုံပြိုလို့လူတွေတေဆုံးကြပြန်ပါပြီ။နိုင်ငံပိုင်တရားစာရယူဖိတ်ဆုံးရှုံးမှုကြီးကိုအစိုးရတဲ့ကဒီမပိတ်ပင်မတားဆီးနိုင်သေးတဲ့အပြင်လူတွေအစုလိုက်အပြုံလိုက်မကြာခဏတည်ဆုံနေရတာတွေကိုပါဒီအတိုင်းလက်ပိုက်ကြည့်နေရတော့မှလားဆိုတာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ဒေသခံဂျန်နလစ်ဦးစော်မျိုးထဲတို့နဲ့ဦးကျော်စန္တာတို့ကဆွေးနွေးသုံးသပ်တင်ပြထားပါရဲ့ရှင
်အခုဖကမလူတွေသေကြပြန်ပြီပေါ့ခင်ဗျာပြည်သူလူထုရွေးကောက်တင်မြောက်တဲ့အစိုးရတက်လာပြီဆိုတော့အစားစားအိမ်ရအဆင်ပြေလိမ့်မယ်လို့ညှို့လင့်ခဲ့ရပါတယ်လူတိုင်းဟာပြဿနာဟာလုံအောင်အုံဆုံးချက်ချင်းပြပြသွားခြင်းမရှိရင်တောင်မှအခြေအနေတိုးတက်ကောင်းမွန်လာလိမ့်မယ်ဆိုရဲညှို့လင့်ချက်တော့လူတိုင်းမှာရှိခဲ့ကြပါတယ်အခုဖားကန်းအခြေအနေနဲ့ပတ်သက်ပြီးတော့ဘာတိုးတက်မှုတစုံတရာမြင်ခဲ့ရပါလဲခင်ဗျာသတင်းသမားဖြစ်တဲ့ကိုဇော်မျိုးထက်အစပြောပါခင်ဗျာ
ဒီအစိုးရအသေးတက်လာပြီးတဲ့နောက်ပိုင်းပေါ့နော်ဒီအားရလောက်တဲ့ဒီအပြောင်းအလဲတွေတိုးတက်မှုတွေတော့ဟိုကျွန်တော်တို့မတွေ့ရသေးဘူးပြဒီလက်ရှိကျွန်တော်တို့နေတဲ့ဖားကန်းအနေထားနဲ့ဆိုပေါ့နော်အဲအထူးသဖြင့်ကျွန်တော်တို့ပြောချင်တာတရားဥပဒေစိုးမိုးမှုမရှိဘူးဒီကြောက်သိန်းတူပေါ်တဲ့ကုမ္ပဏီတွေရဲ့ဒီတရားဥပဒေလိုက်နာမှုကလုံးဝဟိုအားနည်းတယ်ဗျပုံလင်းမြင်သာမှုတွေမရှိဘူးဒီ anti-aggression နိုင်အောင်ဒီအုပ်ချုပ်ရေးဘိုင်းနေဒီဆိုင်ရာဒီဝန်ကြီးဌာနဘိုင်းတွေကစီမံကုခဲ့တာမျိုးတွေလည်းမရှိဘူးဆိုတော့ဟိုတော်တော်လေးစိတ်မကောင်းကြပါဗျဟုတ
်ဟုတ်ကဲ့အမျိုးသားလွှတ်တော်ကိုလည်းဥက္ကိမောင်မြင့်ခင်ဗျာဥက္ကိမောင်မြင့်တို့တက်လာပြီးရဲ့နောက်ပိုင်းမှာပါဗျာတကယ်တော့ပြည်သူတွေဟာဒီအခြေအနေတွေတိုးတက်ကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ခဲ့ပါတယ်အခြေအနေတိုးတက်မှုတစုံတရာတွေ့ရပါလားခင်ဗျာတိုးတက်လာတာ
တိုးတက်လာအောင်ကျွန်တော်တို့ကတော့ကြိုးစားနေပါတယ်ကျွန်တော်တရားစာတတ်နဲ့တဘာပေါ်ဝင်ရှင်မှလည်းပါတဲ့အတွက်ကျွန်တော်အများဆုံးကြိုးစားနေပါတယ်ကြိုးမယ်ဆိုလို့ရှိရင်ဖက်ကမှာကတရားဥပဒေစိုးမိုးမှုကိုတတ်တို့ဒီအမဆက်ကကခုနှစ်တို့ဒီရေတရင်လုံထိတ်တရင်နေရင်တော့ရှိတယ်အဲ့ဒါလုံးကျောင်းသူကလုပ်ရမယ်အစားသူကဘယ်လိုနေရာများဘာကြောင့်များဘယ်လိုဖြစ်နေလဲဆိုတာကျွန်တော်မသိဘူးကျွန်တော်ကဒီဥပဒေနဲ့ဒီဥပဒေကိုရေးဆွဲဖို့ကျွန်တော်တော်တော်မှအချိန်နဲ့စူးစမ်းနေပါတယ
်ဥပဒေရေးဆွဲဆိုတော့အချိန်နဲ့ယူရအောင်မယ်လောလောဆယ်မှာဖြစ်နေတဲ့ကိစ္စတွေသိနေကြတာနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမောင်းမလုပ်နိုင်ဘူးလားခင်ဗျာဒီအစိုးရတက်လာပြီးကြတဲ့မတက်လာခင်ကတည်းကလည်းအမျိုးသားဒီမိုကရေစီဖွဲ့ရုပ်ခေါင်းဆောင်ကတရားဥပဒေစိုးမိုးရေးဟာသိအရေးကြီးတယ်ဒါကိုအဓိကလုပ်မယ်ဆိုတာပြောနေတာအခုထိတရားဥပဒေစိုးမိုးရေးတိုးတက်မလာတာဘာကြောင့်လို့ ထင်ပြီးပါလေကိုစုံမျိုးထက
်ကျွန်တော်ဥပမာလေးတစ်ခုနဲ့ပြောချင်တယ်ဗျာကျွန်တော်တို့ဒီကားအကောင်သားကြီးတစ်စီးဝယ်ပေးထားလဲမောင်းတက်တဲ့လူတက်မောင်းမှာအဲဂယူဒီဇိုင်းနဲ့မောင်းမှာဒါတိုက်ခိုက်မှုဆိုတာမျိုးမဖြစ်ဘူးဗျာအဲနောက်ပြီးတော့ဟိုချိုးချိုးတွေမဖြစ်လာနိုင်တော့ပေါ့အခုလက်ဒီတိုင်းမဲ့ NLD အစိုးရကမဲအပြတ်တတ်နိုင်ပြီးတော့အစိုးရတရားဖြစ်လာတယ်ဆိုပေမဲ့အဲခုနပြောသလိုသူတို့ဥပဒေပဲပြုတ်လေဥပဒေကအကောင်းဆုံးအနေနဲ့ပြုတ်တယ်မှန်တယ်ဒါပေမဲ့အဲ့ဒီဥပဒေတွေကိုတကယ်လိုက်နာဆောင်ရွက်ရမယ့်အကနံပါတ်1အချက်ကြီးတဲ့ကြီးပေါ့နော်ကြီးတဲ့လက်အောက်ခံမှာရှိတဲ့အဖွဲ့အစည်းထွေအုပ်လိုဟာမျိုးပေါ့နော်အစတန်အများကြီးပေါ့နော်အဲ့လိုအဖွဲ့အစည်းတွေကကျွန်တော်ဖားကတ်မှာတကယ်လိုက်ပြီးလုပ်တာမရှိဘူးလောင်းကစားမူရစီဝါပေါ့နော်အစတန်အကုန်လုံးတစ်ခုမှကျွန်တော်တို့စိုးကုန်မှုမရှိသေးဘူးဒီနေရာတွေလက်ရှိလည်းမရှိသေးဘူးနောက်လည်းရှိမယ့်အလားလာမရှိဘူးလို့ပဲကျွန်တော်ပြောချင်တယ်ဗျဖားကတ်အနေထားကတော့
ဒီလိုအခြေအနေဆိုးနေတာနဲ့ပတ်သက်ပြီးတော့ဥပဒေပြုအဖွဲ့အစည်းဆိုရက်လွတ်တော်ပြည်သူ့လွတ်တော်အမျိုးသားလွတ်တော်လွတ်တော်နှစ်အလုံးဆိုပါတော့ဒီမှာအာဏာပိုင်အဖွဲ့အစည်းပါပဲနိုင်ငံတော်မှာအဆင့်မြင့်ဆုံးအာဏာပိုင်အဖွဲ့အစည်းဟာလွတ်တော်ပါတကယ်တော့ဒီမိုကရေစီစနစ်အရပြောမယ်ဆိုရင်ဆိုတော့ဥက္ကဋ္ဌမောင်မြင့်တို့ပြည်သူ့ကိုယ်စားလှယ်အနေနဲ့ဥပဒေပြုဂျုံကလွဲလို့ဒီဥပဒေကိုအကောင့်ထဲမဖော်တဲ့ကိစ္စတော့ထိထိရောက်ရောက်လည်းညှို့ထုတ်ပြီးမပြောနိုင်ဘူးလားခင်ဗျာဘာဖြစ်လို့လက်တွေ့အကောင့်ထဲမဖော်နိုင်ဘူးလဲဆိုတာ
ยูซาเลပြောမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့အလုံးဒီမှာတော့ပူပေါင်းလုပ်ရမှာပေါ့ဗျာခက်နေကကိုစုံမျိုးထက်ပြောလို့ပေါ့ဗျာဒီအုတ်ချွေးကြီးပိုင်းကပြည်တဲ့ကြီးတို့နောက်ပြီးတော့အဓိကတော့တတ်မလို့ပေါ့ဗျာအမှန်မှဆိုလို့ရှိရင်ကျွန်တော်နိုင်ငံကောင်းမှုကတော့ဘုကျော်ဆန်တီတောင်ခဲ့တဲ့တတ်မလို့ပဲဗျာဘုကျော်ဆန်တမီလက်ထက်မှာတော့အလုံးပူပေါင်းရမှာလုပ်ရင်တော့ပူပေါင်းမယ်လို့ကျွန်တော်မြင်တယ်ကလကလလုပ်နေမယ်ဆိုတော့ကျွန်တော်တိုင်းပြည်ကဒီထက်မကစင်ရွဲ့တွေနဲ့အုံမှာပဲအဓိကကျွန်တော်တိုင်းပြည်ပြည်သားတွေဒုက္ခရောက်မှာပေါ့ဗျာအဲ့ဒီအချိန်မျိုးဆိုတော့အလုံးပူပေါင်းရမှာလုပ်မယ်ဆိုတော့ပြည်သူပြည်သားတွေလည်း1ပန်းတရာနဲ့အကုန်လုံးကကျင့်ပြတဲ့နိုင်ငံကြီးဖြစ်မယ်လို့ပဲကျွန်တော်မျှော်လင့်ပါတယ
်ဆိုတော့အခုအခါမှာတက်မတော်ကပူပေါင်းဆောင်ရွက်မှုမရှိဘူးဆိုတဲ့သဘောလားခင်ဗျာထိပ်ပိုင်းကမပူပေါင်းတာလားဒေသခံတက်တွေကမပူပေါင်းတာလားသူတို့ရဲ့ခွင်လန်းတွေအတွက်ဒါဟာတမင်တကာလေးလူစုပြီးတော့ဖွင့်ထားရသလားဆိုတာလဲ sensitive ဖြစ်လို့ရထင်ပါတယ်ကိုစုံမှုထက်ပဲလို့မြင်ပါလိုက်ခင်ဗျာအ
ဲအဓိကကတော့ဒီတက်ရဲ့သဘောတရားကတော့ဒီထိပ်ပိုင်းကနေမှအောက်ကိုဆင်းတာပေါ့ဗျာသူတို့ဒီအမေအာနာဒီကွန်မန်းအနေနဲ့တွားတာပေါ့ဗျာအဲ့တော့ကျွန်တော်တို့ဖားကမှာဘလို့အခြေအနေဖြစ်နေတော့ဆိုတော့ဒီကုမ္ပဏီတွေမှာကြတော့တက်မလို့ကရင်တက်စုတွေကကုမ္ပဏီအတွင်းမှာလုံခြုံရေးတွေယူပေးတာမျိုးတွေရှိတယ်ပေါ့ဗျာနော်အထူးဖြင့်ဒီကြောက်စိတ်လုတ်ကွက်တွေထဲမှာကျွန်တော်တို့ရေမသေးတွေဝင်ရှာလို့ရှိရင်ထားနေရှိတယ်ရိုက်တယ်နှက်တယ်ပါတဲ့ပစ္စည်းတွေတိမ့်နေပေါ့ဗျာအဲ့တော့ကျွန်တော်တို့ဖြစ်သိကျင်တာကအခုဆိုလို့ရှိရင်23ရက်နေ့ကဒါရာယီမှုမနန္ဒာလိုင်းပြစ်တက်ခါရတယ်ဟာလာဒါဆိုဒါလက်နဲ့နဲ့ပြစ်တက်သွားတဲ့ကိစ္စပဲအဲ့တော့ဟိုဒီဟာဒီကျွန်တော်တို့ဖားကတ်မှာဆိုလို့ချင်းအထူးသဖြင့်ဟိုပြောမယ်ဆိုလို့ချင်းဟိုစစ်တေးနေမြေပဲပြောရမလားမသိဘူးပေါ့နော်အဲ့တော့ဒီလိုတက်တည်အများကြီးရှိနေတဲ့အချိန်မှာဒီအစိုးရရဲ့ဝန်ထမ်းတယောက်ကဒီလိုမျိုးပြစ်တက်သွားခံရတဲ့ကိစ္စတွေပေါ့နော်အဲ့တော့ဟိုဒါမျိုးကိစ္စတွေမှာကြီးလိုက်တာနဲ့ပြည်သူလူထုရဲ့အသက်အိုးအိမ်လုံခြုံမှုရှိလားမရှိလားဆိုတာကအများစဉ်းစားလို့ရတယ်တွေးစရာကိစ္စတစ်ခုပေါ့အဲ့ဒီအတွက်ဒီတက်ကတရားဥပဒေစိုးမိုးမှုအပိုင်းတွေမှာစစ်တေးနေမြေမှုပူပေါင်းပါဘူးမရှိဘူးဆိုလို့ချင်းတည်ရဲရေးလိုဟာမျိုးကဘာဖြစ်လို့ဒီကိစ္စတွေကိုမဆောင်ရွက်တာလဲကျွန်တော်တို့မိကုန်းထုတ်เสียဖြစ်လာပြီပေါ့နော
်အဲ့ဒီမိကုန်းမျိုးကိုလွတ်တော်မှာမမိဘူးလားခင်ဗျာဦးရှင်မောင်ကြီးအ
ဲကျွန်တော်လည်းဒီမှာတော့အလုံးမေးကြတာပါပဲတက်တဲ့ဆိုင်နဲ့လည်းအကုန်လုံးမေးကြတာပါပဲဒီမှာလည်းအကောင်းဆုံးဖြစ်အောင်တော့ကျွန်တော်ပူပေါင်းဆောင်ရွက်ဖို့တော့ကျွန်တော်လုပ်နေပါတယ်ဒါပေမဲ့ခက်တာဗျာအကုန်လုံးကအချိန်လေးဆောင်းဆောင်ပြီးမှလုပ်နေရတဲ့အချိန်ကျတော့ဖြစ်တဲ့ဥစ္စာကတိတ်မှညာစာနေပြီးတော့ကျွန်တော်ဥတွေပြုတာနေနေတဲ့အတွက်အဲ့ဒါလည်းအမောင်ပဲဗျအဲ့ဒါလည်းပြောမယ်ဆိုကျွန်တော်တို့တော့ပဲဥစ္စာနည်းနည်းလိုအပ်တာပေါ့ဗျာ
ဥပဒေပြုမှဖြစ်မှလားအဲ့လိုမျိုးကိစ္စကြတော့ဒါကိုထချင်းစုံစမ်းရေးကော်မရှင်လုပ်ပြီးဘယ်လိုလုပ်ပေးပါပါညာလို့လွှတ်တော်ကပြောခွင့်မရှိဘူးလားခင်ဗျာတက်ကု
န်ရှိပါတယ်ဒါလည်းကျွန်တော်လည်းစူးစမ်းဝင်နေပါတယ်ဘာကြောင့်လဲဆိုဒီမှာလည်းခက်ခဲပေါင်းမြောက်များစွာဖြစ်နေတဲ့အချိန်ကြတော့အဲ့ဒါပြောမယ်ဆိုလို့ရှိရင်ဘယ်ဟာဦးစားပေးရမှမသိဘူးအကုန်လုံးကကျွန်တော်ကအရှုပ်ထုတ်ကြီးကကျွန်တော်တို့ဘက်မှာခြံခဲ့တယ်ဆိုတော့အဲ့ရှုပ်ထုတ်ကြီးကိုရှင်းနေရတာပေါ့ဗျာ
ဟုတ်ကဲ့ဒါပေမဲ့အခုလောလောဆယ်မှာတော့လူတွေစီနေရတဲ့ကိစ္စလေဒီကိစ္စကတော့ဥစားပြီးဖြစ်တဲ့နယ်ပေါ့မဟုတ်ဘူးလား
ဟုတ်ကဲ့ပါဖြစ်တယ်ပါတယ်ဒီဥစားကကျွန်တော်တို့ကဒီစီနေရကျွန်တော်တို့တိတိနေပါ
ပြောပါ
စမောင်မြင်းတို့ဒီမြို့သားလွတ်တော်ပြည်သူလွတ်တော်ပေါ့အစားအသောက်အလုပ်များတာတော့မှန်တယ်ကျွန်တော်တို့ကဟိုပထမဥစားပေးရမယ့်အလုပ်ဆိုတာကကျွန်တော်တို့အကြံပြုချင်တာပေါ့နော်ဖားကမှာဆိုလို့ရှိရင်လူတွေပေးလိုက်ပြီဆိုလို့ရှိရင်အစုလိုက်အပြုံလိုက်ပေးတယ်ပေါ့နော်အဲ့တော့လူတွေဆောင်းမှုတွေအများမြင့်တက်နေတယ်အဒီမြင့်တက်နေတာနဲ့ပတ်သက်ပြီးတော့အဓိကကတော့ဒီကျောက်စိမ်းတူဖို့ရရန်တရားတွေနဲ့လုံးတဲ့ကိစ္စမှာဥပဒေနဲ့မညီညွတ်ဘူးကျွန်တော်တို့လည်းသိနေတာပဲဥက္ကမောင်မျိုးကိုယ်တိုင်လည်းကွင်းစင်စစ်စစ်ကြည့်တဲ့အမြင်အားဖြင့်လည်းအထားရမညီညွတ်နိုင်ဘူးညီညွတ်နိုင်မှုဆိုတော့ဒီလိုကုမ္ပဏီမျိုးတွေကိုကျွန်တော်တို့တရားဥပဒေနဲ့အညီတူဖို့ဘုရားတရားတဧကဆိုဘယ်လောက်တူရမလဲဘယ်လောက်လုံးရမလဲဆိုတဲ့ဟာမျိုးတွေကိုဟိုကြက်ကြက်မတ်မတ်ထိန်းကုပ်မဲ့အဖွဲ့အစည်းတစ်ခုကိုအရင်ဥစားဖွဲ့ပြီးတော့မှ ဒီကုမ္ပဏီတွေကလုံဆောင်ချက်နဲ့ပတ်သက်ပြီးတော့ငွေကြေးစည်းစိမ်မှုတွေအစားကြောက်စိမ်းသူ့ဘောရရှိတာတွေကိုနိုင်ငံတော်နဲ့ဘလို့ဟာလာဘလို့အဖွဲ့အစည်းတွေနဲ့ဘလို့ချိတ်ဆက်ပြီးတော့ဘလို့နိုင်ငံတော်အပ်တယ်ဆိုတဲ့ဟာမျိုးတွေအစားကျွန်တော်တို့ဒီ NLD ပါတီအနေနဲ့အဲချုပ်ကန်နာကိုအရင်လုပ်မယ်ဆိုလို့ရှိရင်ဖားကန်ရဲ့လက်ရှိအနေထားဟာအဲ
အဲ့ဒါကျွန်တော်တို့လုပ်နေပါလေအကုန်လုံးကျွန်တော်တို့ပြင်ဆင်နေနေပါလေဘာလို့လဲဆိုတော့ကျွန်တော်တို့ဒီစီစီမှလုပ်နေတယ်ခက်တာကျွန်တော်တော်တော်မှလည်းမေးကူးမေးပြီးပြီကျွန်တော်စီမှလည်းဘယ်လိုခုံလဲဆိုတော့အခုနေ့လုပ်မယ်ဒီနေ့လုပ်မယ်တချို့ဟာတွေကျတော့ကော်မတီအဲကျွန်တော်တိုင်ရစားတဲ့ဘာဝင်ကြီးကော်မတီလည်းနည်းနည်းနည်းနည်းတချို့ရွှေ့ဆိုင်နေတာလေးတွေရှိနေကျွန်တော်လည်းဒါကိုအများဆုံးတော့ဖြစ်အောင်ကျွန်တော်လုပ်နေပါလေပြောမယ်ဆိုလို့ရှိရင်ယူဆာကြီးကအကုန်လုံးကျွန်တော်ဖခင်ကြီးမှာကဘာပြည့်စုံဖြစ်နေတယ်ကျွန်တော်လည်းဒီမှာတော့ပြောနေတာပဲအားလုံးအရှင်ပြည်လာမယ်လို့တင်တာပဲလောလောဆယ်ကတော့သူတို့ကလည်းဒီတုံချိုးကြီးအကြောင်းပြပြီးတော့မှကျွန်တော်တို့ကိုသွားရလာတဲ့နေရာမှာလည်းတက်ကပ်နေပြီးတော့မှဘယ်လိုခေါ်မလဲဆိုတော့ဝင်ကြီးသွားရတော့မှလုံချိုးကြီးအပြည့်နိုင်မှုဆိုပြန်ခဲ့ရတော့ကျွန်တော်အဲ့ဒီအချက်ကိုစဉ်းစားနေတယ်အဲ့ဒီတော့ဆိုလို့ရှိရင်ဒီဥစ္စာတွေကတော့လုံချိုးကြီးပြုတ်သွားပြီးမှကျွန်တော်ချစ်ချင်းပါဘူးပေါ့ပါလေ
ဟုတ်ကဲ့ဆိုတော့တကယ်ပဲလုံလုံရေးအချိန်ဖိတ်ဆိုးနေလားတက်ကတော့မှလုံလုံရေးမပြည့်နိုင်အောင်ဆိုးနေပါလားအချိန်ကြီးအိမ်မှာ
အဲ့လိုဖြစ်နေတယ်ဘာလို့လဲဝင်းကြီးသွားတာတော့မှမောဟန်နမ်ချီဘူးသွားမဲ့အချိန်မှာသူတို့လုံလုံရေးမြောက်ပိုင်းတိုင်းကမှာပြည့်နိုင်မှာဘူးဆိုစာထွက်လာပြီးတော့မှဝင်းကြီးတော့မတော်လိုက်ရတဲ့ကိစ္စဖြစ်နေတော့ကျွန်တော်လည်းအဲ့မှာစဉ်းစားခင်နေပါတယ
်ဟုတ်ကဲ့ကုလိုမရအဲ့အချိန်ကြီးကတကယ်ဆိုးသလားအိမ်မှာမသွားနိုင်အောင်သူတို့အကြောင်းပြတာလားအမှန်တကယ်တိုက်ပွဲတွေဖြစ်နေလားအချိန်ကြီးဆိုးနေသလားအဲ့ဒါသိချင်ပါလေ
လုံးလုံးရင်ချင်းတရားကတော့ကျွန်တော်တို့တလောက်ရှိမဆိုးပါဘူးဗျ။ဘာလို့ဆိုတော့ဖက်ကမော်ဧရိယာမှာကဟိုတွားလာနေတာပဲအများကြီးလဲဝေးဝေးလန်လန်တွားကြရမှာပေါ့ဘူး။အလွန်ဆုံးရှိရင်ဝေးထားလို့ဟာမျိုးတောင်တွားလို့ရတယ်ဗျ။ကျန်တဲ့နေရာဘာမှပြဿနာမရှိဘူး။လုံးလုံးရင်ပေးလို့ရတယ်တွားလို့ရတယ်။စစ်တပ်ကအကြီးကြီးတွေတွားရင်တောင်မှအဲဘာပဲပြောပြောဗျာ။အဲတရဒီလုံးလုံးရင်နဲ့တွားတာပဲဒါတကယ်ကိုနိုင်ငံတိုးတက်စီခြင်းနဲ့ဆိုလို့ရှိရင်အဲပြည်သူလူထုရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေတကယ်ကိုင်းစင်စစ်သေးလို့ရှိရင်ဘာပဲပြောစစ်တပ်အနေနဲ့ကတော့ပြည်တင်တယ်လို့ပဲကျွန်တော်ကမြင်နေကြ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုစီမေးချင်ပါတယ်အဲ့တော့အခုကိုစောမှုထက်ကပြောပါတယ်အခုမှမြင်လုံုံရေးသွားလို့ပြေးလို့ရပါတယ်တဲ့။ဘာကြောင့်မပြေးနိုင်လဲဆိုတော့ဒီစစ်တပ်ကအခုလိုလုံနေတာနောက်ပြီးစစ်တပ်ရဲ့လက်အောက်မှာဖြစ်တဲ့ပြည်ထရေးရိုးရဲရိုးကဒီကိစ္စကိုမဟန်တားနိုင်တာဟာသူတို့ရဲ့ငွေရေးကြေးရေးအကျိုးစီးပွားအကျိုးအမြတ်တွေလုပ်နေတာလားအောက်ခြေကတက်ဖွဲ့တွေပဲလားဟိုထိပ်ပိုင်းကညွန်ကြကြဲဆိုတော့ထိပ်ပိုင်းအထိသူတို့ရဲစကားနေမဲ့ခွန်ထားလို့များတမင်မျက်ကွယ်ပြုနေရသလားဆိုတဲ့မေးခွန်းပဲကျွန်တော်မေးချင်ပါတယ်ဥက္ကိမောင်မင်းသဘောထားပြောပါနောက်ဆုံ
းအဲ့ဒီမှာတော့အချက်တဲ့အပေါင်းစုံပါပါဗောဗျာသူတို့ကဗာလဲဆိုလို့ရှိရင်သူတို့ရတဲ့အပိုင်းလည်းရှိမှာဗောဗျာအပေါ်ညွန်ကြတဲ့အပိုင်းလည်းရှိမယ်ကျွန်တော်တို့တေချာတော့မသိဘူးဒါပေမဲ့တခုရှိတာတော့သူတို့လည်းဒီမှာနေတယ်ဆိုတော့လမ်းကြောင်းတစ်ခုခုကတော့သူတို့တော့ပြေးဆိုးတဲ့လမ်းကြောင်းတော့ရှိမှာပေါ့ဗျာသူတို့လှုပ်သူတို့လှုပ်ဆိုတာဘာညာကိကွာဒါလည်းလောပန်းနေနဲ့ဒီလုပ်ငန်းရှင်နေနဲ့ဆိုတာလုပ်ငန်းရှင်တွေလည်းသူတို့ရဲ့လုပ်ငန်းတွေမတွေ့ရအောင်တော့မိမိဖန်ပြီးမှာပဲလေအဲ့ဒါတည်းကတော့ဒီကြေရိုက်မှုဟာနောက်ဆုံးကျတော့သူတို့ကလုံခြုံမပေးနိုင်ဘူးဆိုဖြစ်လာတော့ဒါပါပဲ
ဟုတ်ကဲ့ဆိုတော့အဲ့လောပန်းတွေဟိုးထိပ်ပိုင်းတမတော်ရဲ့ထိပ်ပိုင်းအထိခွန်းသလားသူတို့ကအ
ာသူတို့အကုန်လုံးပိုင်တဲ့လူတွေကြီးပဲအဲ့ဒီမှာမပိုင်တဲ့လူဆိုတာမရှိသူတို့ကအဲ့ဒီမှာလုံနေတဲ့လူကုမ္ပဏီပိုင်ရှင်တိုင်းကအကုန်လုံးထိတ်ဆုံးအထိပိုင်တဲ့လူတွေကြီးပဲထိတ်ဆုံးအထိမပိုင်တဲ့လူဆိုတာမရှိဘူ
းကိုဇော်မူထဲနောက်ဆုံးမှတ်ချက်လည်းကြားချင်ပါတယ်အဲ့ဒီစာနဲ့ပတ်သက်ပြီးတော့
ဒီဖားကတ်မှာရှိတဲ့ကျောက်ဆိုင်တူဖော်ရေးကုမ္ပဏီတွေကဖားကတ်ဒေသမှာအုပ်ချုပ်နေတဲ့မယားကလူမျိုးပြည်ထဲအစ်စ်ရဲစခန်းလူဟာမျိုးလောက်ကတော့ကုမ္ပဏီတွေကိုဝင်ဖို့တော်တော်ခက်ပါတယ်ဘာလို့လို့ဆိုတော့ဘာလို့ခက်နေရတယ်လဲဆိုလို့ရှိရင်အဲဒီလိုကုမ္ပဏီပိုင်ရှင်တွေကအရင်တော့ကနိုင်ငံတော်အဆင့်ရှိတဲ့ပုံကူရဲ့အကျိုးအမြတ်ရှယ်ယာတွေဒီကုမ္ပဏီတွေထဲမှာပါနေတယ်။ဒါကြောင့်လည်းကျွန်တော်တို့ထင်တာဒီတရားဥပဒေစိုးမှုမှုရှိပဲနဲ့ဒီတရုတ်ပြည်ကိုဓာတ်ရိုက်ကြောက်တယ်။ဟာလာမောင်ဂိုလန်ကနေခိုးထွက်ခွင့်ပြုနေတယ်။ဟာလာဒီကုလဲထွက်နေတော့မယ်။ပြီးခဲ့တဲ့ပြည်နှစ်ကတော့မှကြောက်ကားတွေအများကြီးထွက်သွားတယ်။အဲ့တော့ဓာတ်ရိုက်အစီအစဉ်အပြင်ဟာလာဒီပြည်ရေးလိုဌာနမျိုးကဘာဖြစ်လို့ဒီကိစ္စတွေကိုတက်တက်မမမကင်ကနိုင်တာလဲဆိုတာလက်ရှိအပေါ်ကညွှန်ကြားတာမျိုးရှိမယ်အောက်ကနေလေသူကလည်းသူအချင်းပြေတယ်လို့ပေါ့နော်အစီပေးစီသွားတာမျိုးတွေလည်းရှိမယ်အဲ့ဒီအတွက်တရားဥပဒေစိုးမှုမှုဟာအလွန်အားနည်းနေတယ်အဲ့ဒီတော့လည်းအားနည်းနေဦးမယ်လို့တော့ကျွန်တော်ကပြောချင်တယ်ဗျာဟုတ်ပ
ါဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာပါဒီအစီအစဉ်ကိုကြားတာတွေနေမနေ့မှလည်းပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့တပတ်အတွင်းအကစားသတင်းကိုထုတ်လွှင့်ပေးပါမယ်အခုတပတ်မှာတော့ Manchester United အသင်းကနီးပြ Louis van Gaal ကိုနီးပြဖြစ်ကနေထုတ်ပယ်ပြီးသူ့နေရာမှာ
ဂျိုဆေမိုရီညိုနဲ့အစားထိုးလိုက်ပါတယ်။ဒါအပြင်ဂျာမနီလက်ရွေးစဉ်အိုဇီလ်ဂျော်ဒန်နိုင်ငံကဒုက္ခသည်စခန်းကိုတွားရောက်ခဲ့တာအပါအဝင်ဥရောပတစ်ပတ်အတွင်းဘောလုံးပွဲသတင်းတွေကိုကိုရင်နိုင်ကပြောပြပေးပါမယ်ရှင်။
ပရီးမီးယားလိဂ်အမပေးချန်ပီယံလက်စတာစီးတီးအသင်းဟာမြန်မာနိုင်ငံရန်ကုန်မြို့ကိုပြီးခဲ့မေလ22ရက်နေ့ကရောက်လာခဲ့ပါတယ်။ပရီးမီးယားလိဂ်မှာပူပူနွေ့နွေ့ချန်ပီယံဖြစ်ထားတဲ့လက်စတာစီးတီးအသင်းရန်ကုန်လေစိတ်ကိုရောက်လာတဲ့အချိန်မှာပဲမြန်မာနိုင်ငံကဘောလုံးဝါသနာရှင်တွေကလေစိတ်မှာတွားရောက်ကြိုဆိုခဲ့ကြပြီးတော့အသင်းသားတွေကလည်းမြန်မာပရိသတ်တွေနဲ့အတူဓာတ်ပုံတွဲရိုက်ခဲ့ကြပါတယ
်။ Very good. You know the boss believes so we believe.
အဲ့နောက်တော့ Leicester နီးပြ Claudio Ranieri အပါအဝင် Leicester အသင်းသားတွေထောင်ဝင်ရှိသူတွေနဲ့ထိုင်းဖုံးတော်ကြီးတွေဟာမြန်မာနိုင်ငံရဲ့အထင်ရှားဆုံးရွှေဒဂုံစေရီတော်ကြီးကိုတွားရောက်ဖူးမြော်ခဲ့ကြပါတယ်။ Leicester အသင်းတွက်တော်ဒါဟာမြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်တာဖြစ်ပေမဲ့ Premier League Champion အသင်းတစ်သင်းအနေနဲ့မြန်မာနိုင်ငံကိုပထမဆုံးရောက်ဖူးတာဖြစ်ပါတယ်။Leicester အသင်းဟာမနစ်ကလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့အဲ့တုန်းကလည်းရွှေကုံစီရီတော်ကိုထွားရောက်ဖူးမြော်ခဲ့ပါတယ်ခင်ဗျာ။ဥရောပတဝမ်းကရှုံးထွက်ဖလားဘောလုံးပွဲတွေမှာတော့ Manchester United, Bayern Munich, Juventus, PSG တို့ပိုဆွဲသွားခဲ့ပါတယ်။ဂျမရှုံးထွက်ဖလားမှာ Bayern Munich က Dortmund ကို Penalty မှာ 4-3 ဂိုးနဲ့နိုင်ပြီးတော့ Bundesliga ရောရှုံးထွက်ဖလားပါရခဲ့သလိုအီတလီမှာဆိုရင်လည်းစီးရီးယားချန်ပီယံယူဗန်တက်စ်ကကိုပါအီတလီယာမှာအင်တာမီလန်ကိုတကူကိုမရှိနဲ့နိုင်ပြီးတော့ဖလားနှလုံးရသွားပါတယ်။ဒါပြင်ပြင်သစ်မှာလည်းပြင်သစ်မှပေးချန်ပီယံ PSG ကမာဆိုးကိုပြင်သစ်ရှုံးထွက်ဖလားဖိုင်နယ်မှာ4-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။လန်ဒန်ကဝမ်ဘလေးကွင်းမှာစနေနေ့ကကစားခဲ့တဲ့ FA ဖလားဖိုင်နယ်မှာတော့မန်ချက်စတာယူနိုက်တက်ကခရစ်စတယ်ပဲလစ်ကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ပဲလစ်က88မိနစ်မှာပန်ချီအောင်အဖွင့်ကိုတွင်းပြီးတော့ရှေ့ကနေဦးဆောင်ခဲ့ပြီးမယ်လဲမာတာက81မိနစ်မှာပြန်ချေပါတယ်အချိန်ပေါ်မှာမန်ယူကစမောလင်းအထုတ်ခံခဲ့ရပြီမဲ့ပြီးကနီး10မိနစ်မှာဂျက်စီလင်းကဒုတိယဂိုးတွင်းပြီးတော့မန်ယူအသစ်အနိုင်ရသွားခဲ့တာဖြစ်ပါတယ်မန်ယူအတွက်တော့ဒါဟာ FA ဖလားကို12ချိန်မြောက်ရတာဖြစ်သလိုဖာဂူဆန်အနားယူပြီးနောက်ပိုင်းပထမဆုံးရတဲ့စုဖလားလည်းဖြစ်ပါတယ် FA ဖလားရပြီးတဲ့နောက်မန်ယူနီးပြဗန်ဟောက်ပြောတာကတော့
andin spite of the many injuries this season we are still in the race and now we have lifted the cup
ဒီရည်မှာဒဏ်ရာရတာလေတော့များရှိခဲ့ပြီမယ်လေကျွန်တော်တို့ဟာ Premier League Champion ဖြစ်ဖို့အတွက်ယာဒီကုန်ကန်ဤသည့်ရှိနေခဲ့ပြီအခုကျွန်တော်တို့ FA ဘလားကိုရခဲ့ပါပြီဒါဟာစုဖလားပါမန်ယူအသင်းနောက်ဆုံးအကြိမ် Champion ဖြစ်ခဲ့တာကလွန်ခဲ့တဲ့3နှစ်ကပါ Sir Alex Ferguson လာယူပြီးတဲ့နောက်ပိုင်းကျွန်တော်ကမန်ယူအတွက်ဖလားရအောင်ပထမဆုံးလုပ်ပေးနိုင်တဲ့နည်းပြဖြစ်လို့ကျွန်တော်အရန်ကုန်ယူပါတယ်ကျွန်တော်တူနယ်လဲတပ်ပုံတွဲရိုက်ခဲ့တယ်ဘာလို့လဲဆိုတော့ဒါကတမိုင်းပ
ါမန်ချက်စတာယူနိုက်တက်အသင်းဟာ special one လို့ခေါ်တဲ့ဂျိုဆေမိုရီညိုကိုနီးပြဖြစ်နဲ့ခေါ်လိုက်ပါပြီမန်ယူအသင်းဟာစနေနေ့ကကစားခဲ့တဲ့ FA ဖလားဖိုင်နယ်မှာပုံဆွဲခဲ့ပြီးမယ်လဲလာမယ့်ဘောလုံးရာသီမှာ Champions League ဝင်ခွင့်မရခဲ့တဲ့အတွက်မန်ယူအသင်းဟာ Van Gaal နေရာမှာChelsea နီးပြဟောင်းမိုရီညိုနဲ့စားထိုးဆုံးဖြတ်လိုက်တယ်လို့သတင်းတွေကဆိုပါတယ်။မန်ယူအသင်းဟာဗန်ဟောလက်ထက်မှာပေါင်သန်း250လောက်သုံးဆွဲခဲ့ပေမဲ့အသင်းရဲ့ခြေစွမ်းဟာတည်ငြိမ်မှုမရှိဘဲအခုနှစ်ဘောလုံးရာသီမှာဆိုအဆင့်5ပဲရပြီးတော့လာမယ့်နှစ် Champions League ဝင်ခွင့်မရခဲ့ပါဘူး။ Chelsea, Porto, Inter Milan နဲ့ Real Madrid အသင်းရဲ့နီးပြဟောင်းဖြစ်ခဲ့တဲ့မိုရီညိုဟာပြီးခဲ့တဲ့ဒီဇင်ဘာလမှာ Chelsea နီးပြကနေပြုတ်ပြီးကတည်းကမန်ယူနီးပြဖြစ်မယ်ဆိုပြီးတော့သတင်းတွေထွက်နေခဲ့တာပါ။ပရတိန်သတင်းမီဒီယာတွေကတော့မန်ယူအသင်းနဲ့မိုရီညိုတို့ပြီးခဲ့တဲ့သတင်းပတ်တွေကလည်းသဘောတူညီမှုရခဲ့တာဖြစ်ပြီးတော့မန်ယူကမိုရီညိုကိုတနစ်ကိုပေါင်15သန်းနဲ့3နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့လည်းပရတိန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။မိုရီညိုဟာရှော့စီအသင်းနဲ့ပရီးမီးယားလိဂ်ချန်ပီယံ3ချိန်ဖြစ်ခဲ့ပြီးတော့ဥရောပချန်ပီယံစ်လိဂ်ဖလားကိုတော့ပေါ်တိုနဲ့2ချိန်၊အင်တာမီလန်နဲ့2ချိန်၊စူးပေါင်း2ချိန်ပိုဆွဲထားဖို့ပါတယ်ခင်ဗျာ။စကော့တလန်ကဆော့တစ်ဘောလုံးအသင်းဟာလီဗာပူးနီးပြဟောင်းဘရန်ဒန်ရော့ဂျာစ်ကိုနီးပြအဖြစ်နဲ့ခန့်လိုက်ပါတယ်။မြောက်အိုင်ယာလန်သားဘရန်ဒန်ရော့ဂျာစ်ကိုဆော့တစ်အသင်းကတနစ်စာချုပ်ချုပ်ဆိုလိုက်တာဖြစ်ပြီးတော့အသင်းရဲ့အခြေအနေပေါ်မှာမူတည်ပြီးတော့စာချုပ်သက်တမ်းတိုးမတိုးဆိုတာကိုဆုံးဖြတ်သွားမှာဖြစ်ပါတယ်။ဘရန်ဒန်ရော့ဂျာစ်ကတော့သူ့အနေနဲ့ဆော့တစ်နီးပြဖြစ်လာတဲ့အပေါ်မှာလုံးဝကျေနပ်တယ်လို့ပြောလိုက်ပါတယ်။ဆော့တစ်နီးပြဖြစ်လာတာဟာသူ့အတွက်အလွန်ပဲဂုဏ်ယူရကြောင်းသူဟာဆော့တစ်အသင်းကိုအမြဲတမ်းအားပေးခဲ့တာဖြစ်ပြီးတော့ဒီလိုအစဉ်လာရှိတဲ့အသင်းရဲ့နီးပြဖြစ်ခွင့်ရတာဟာသူ့အတွက်တော့ အိမ်မက်တွေလက်တွေ့ဖြစ်လာတာလို့ပြောပါတယ် Brendan Rodgers ဟာ Watford Reading Swansea နဲ့ Liverpool အသင်းတွေကိုနီးပြလုပ်ခဲ့ပြီးတော့ပြီးခဲ့တဲ့ဘောလုံးရာသီမှာ Liverpool နီးပြကနေထုတ်ပယ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာအာဇနောဒင်းမှာကစားနေတဲ့ဂျာမန်လက်ရွေးစင်မဇိုအိုဇိုဟာဂျော်ဒန်နိုင်ငံကဒုက္ခသည်စခန်းကိုမေလ18ရက်နေ့ကသွားခဲ့ပါတယ်ဇတာရီဒုက္ခသည်စခန်းဟာဂျော်ဒန်နိုင်ငံမှာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးတော့အဲ့ဒီမှာဆီးရီးယားနိုင်ငံကဒုက္ခသည်အတော်များများလည်းရှိပါတယ်ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကသူ့ကိုဒုက္ခသည်စခန်းကအခြေအနေတွေကိုလိုက်လံရှင်းလင်းပြသခဲ့ပါတယ်အရှဘောလုံးဖွံ့ဖြိုးတိုးတက်ရေးအစီအစဉ်AFDP ကဂျော်ဒန်နိုင်ငံမြောက်ပိုင်းကဒုက္ခသည်စခန်းတွေမှာ2012ကစပြီးတော့ဘောလုံးအပြင်လူမှုဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေအတော်များများကိုလှုပ်ဆောင်ပေးနေတာဖြစ်ပါတယ်။ဆီးရီးယားဘောလုံးနီးပြမိုဟာမက်အယ်ဇူဘီကတော့အိုဇိုအခုလိုလာလိုက်တဲ့အတွက်နာမည်ကြီးဘောလုံးသမားတွေကလည်းဆီးရီးယားဒုက္ခသည်တွေကိုဂရုစိုက်တယ်ဆိုတာကိုပြနေတယ်လို့ပြောပါတယ်။
And the لاعب موجود مثل اوزيل اسم مشهور معروف يعني ضمن مخيم اول شيء بيعطي حافز للاطفال انه الكبار
اوزيل نمجي بولونما ديو دوكا دي سكان ကိုရောက်လာတဲ့အတွက်ကလေးမျိုးတွေအတွက်လည်းစိတ်တက်တက်ကြွစီပါတယ်နမကြီးဘောလုံးသမားတွေဟာသူတို့အတွက်လည်းစဉ်းစားတယ်သူတို့ကိုဂယူဆိုင်တယ်ဆိုတာကိုပြနေတယ်လို့တစ်ချိန်တည်းမှာပဲဘောလုံးကိုလည်းမေ့မထားဘူးဆိုတာပြနေပါတယ်ဦးဇူးနဲ့အတူဘောလုံးကစားကြတော့ဒုကတဲ့စကန်မှာလည်းဘောလုံးကိုအယူအမှုစွဲလန်းတဲ့သူတွေရှိတယ်ဆိုတာကိုသိစေပါတယ်
အိုဇိုဟာအဲ့ဒီဇတာရီဒုက္ခသည်စခန်းကနေဂျော်ဒန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့တော်ဝင်မင်းသားအလီဘင်ဟူစိန်နဲ့တွေ့တွေ့ခဲ့ပြီးတော့အမတ်မြို့မှာဂျော်ဒန်ဘောလုံးသမားတွေနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ကြာတာပတင်းမိနစ်မှာထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line meter 30 40 50နဲ့ line meter 190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်တွေကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ခေါင်းဆောင်မူလာအက်တာမန်ဆူးတည်ဆုံသွားပြီးတဲ့နောက်မော်လာဝီဟိုက်ဘတ်တူလာအာခွန်ဇဒါကိုအဖွဲ့ရဲ့ခေါင်းဆောင်အဖြစ်ခန့်အပ်လိုက်ပြီးလို့တာလီဘန်တွေကကြေညာပါတယ်။မန်ဆူးဟာပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ဝေထိန်ဒုံးလီရင်နဲ့တိုက်ခိုက်မှုအတွင်းတည်ဆုံသွားတယ်ဆိုတာကိုလည်းပက်စတိုဘာသာနဲ့ဒီကနေ့ထုတ်ပြန်ချက်မှာတာလီဘန်တွေကတရားဝင်အတည်ပြုထားပါတယ်။ရှူရာလို့ခေါ်တဲ့အမြင့်ဆုံးကောင်စီမှာတင်ကြီးတညွတ်ထဲသဘောတူညီပြီးတဲ့နောက်မော်လာဝီဟိုက်ဘတ်တူလာအာခွန်ဇဒါကိုအစ္စလာမစ်အမေရိတ်တာလီဘန်အဖွဲ့ရဲ့ခေါင်းဆောင်အဖြစ်ခန့်အပ်လိုက်တဲ့အကြောင်းရှူရာဖွဲ့ဝင်အားလုံးကသူ့ကိုတစ္ဆာခံမယ်လို့ကြေညာပြကြတဲ့အကြောင်းတာလီဘန်ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအဘဲဟာဒီကနေ့နောက်ပိုင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးတဲ့အခါအမေရိကန်စစ်အခြေစိုက်စခန်းတွေကအလို့သမားတွေကျူးလွန်တဲ့ရာဇဝတ်မှုတွေကိစ္စပြောဆိုမယ်လို့နှစ်ပတ်စလုံးကအစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်မှုထိပ်တီး9နိုင်ငံ G7 ထိပ်တီးအစည်းအဝေးမတိုင်ခင်ခေါင်းဆောင်တို့ဆွေးနွေးကြမှာပါ။American Brain Dead ဖွဲ့ဝင်တူဦးကိုပြီးခဲ့တဲ့ကြာသပတေးနေ့မှာဂျပန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကိစ္စဟာနိုင်ငံဆွေးနွေးပွဲထဲမှာထည့်သွင်းပြောဆိုရတဲ့ကိစ္စတခုဖြစ်လာနေတာပါ။အေဘီလာ28ရက်နေ့ကပျောက်ဆုံးသွားတဲ့အသက်20အရွယ်ဂျပန်အမျိုးသမီးတူဦးရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့သတင်းဘက်ကပြန်တွေ့ပြီးတဲ့နောက်အဲဒါနဲ့ဆက်ဆက်ပြီး American Marine Dead ဖွဲ့ဝင်ကိုဖမ်းထားလိုက်တာပါ။ VNM နိုင်ငံ3000ကျော်ခီးစဉ်အတွင်းလူငယ်တွေနဲ့ပြောဆိုဆွေးနွေးတာကနေ VNM နိုင်ငံရဲ့အနာဂတ်ပေါ်အကောင်းမြင်လာစေတယ်လို့ American သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဟိုချီမင်းမြို့တော်မှာသမ္မတဩဘားမားနဲ့ဗီယက်နမ်လူငယ်တွေအကြားမေးမြန်းဆွေးနွေးကြံတခုကိုဒီကနေ့လုပ်ခဲ့ပြီးသူ့ရဲ့ကိုယ်ပိုင်တွေ့ကြုံတချို့ကိုလည်းထူးထူးခြားခြားထည့်ပြောသွားပါတယ်။သူဟာလူငယ်ဘဝတုန်းကတိတ်ကြီး၄နှစ်လာတယ်လို့မဟုတ်ဘူးလို့သမ္မတဩဘားမားကပြောပါတယ်။ရုရှားကဖမ်းထားတဲ့ယူကရိန်းလေယာဉ်မှူးတဦးပြန်လွတ်လာပါပြီ။နာဒီယာဆက်ချန်ကိုဟာရုရှားအကျဉ်းတော်တခုမှာ၈နှစ်နီးပါးအကျဉ်းချခဲ့ပြီးတဲ့နောက်ဒီခါမှာခင်ဗျာ၂နှစ်နီးပါးအကျဉ်းချခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ကီယက်မြို့တော်ကိုပြန်ရောက်သွားပါပြီခင်ဗျာ။
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson လို့ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.